Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ9ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကတင်ကြီးထိုက်ပါ
ကျွန်မအေးသနာကြပါရှင်အမေရိကန်ပြည်အောင်စုမှာအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့စစ်ဆေးမေးမြန်းမှုနေ့စတင်တွေနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကိုအထက်လွှတ်တော်ကဒီကနေ့ထုတ်ပြန်ဖို့ရှိပါတယ်ရှင်မြန်မာနိုင်ငံမှာတော့တနင်္ဂနွေနေ့တိုင်းတာနဲ့နိုင်ငံတကာအဆင့်မီမြေမြုပ်မိုင်းရှင်းလင်းရေးဌာနတခုဖွင့်လှစ်နိုင်ရေးကိစ္စမြန်မာအစိုးရကနှောင့်နှေးနေတယ်လို့အမေရိကန်ပြည်အောင်စုကဝေဖန်သွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေဒီညပိုင်းမှာပြောပြဖို့ရှိပါတယ်မတ်တင်ကြီး
ကောင်းပါရှင်တရင်နေပြီးမှနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့မြန်မာနိုင်ငံမှာမြေမြုံမိုင်းအရေးဖြည့်ရှင်းဖို့အစိုးရကနှောက်နှေးနေတယ်လို့အမေရိကန်ကပြောဆိုလိုက်တဲ့အကြောင်းပ
ါ။မိုင်းရကျတော့တက်ပါပါလာမှာဆိုတော့ဟိုကျွန်တော်တို့ဒီ peace လို့ဆိုလို့မျိုးဟိုနေရာချတာရဲ့ကိစ္စတော့မလို့ဟောမရှိဘူး။ဒါနဲ့တော့အခုကတော့နှောက်နှေးနေတ
ယ်မြန်မာငြိမ်းချမ်းရေးစင်တာရဲ့အကြီးတန်းအချံပေးတူဦးရဲ့ပြောကြားချက်ပါရှင်။မကြာခင်မှာအပြည့်အစုံကိုနားဆင်ကြရပါမယ်။ဒီနောက်မှာတော့ကချင်ပြည်နယ်တွင်စစ်ရေးတင်းမာနေတာကြောင့်ဒုက္ခသည်တွေအတွက်ရိတ်ခါထောက်ပံ့မရောက်နိုင်ဖြစ်နေတဲ့အခြေအနေ၊နာဂအမျိုးသားအကျိုးစီးပွားအတွက်နာဂအမျိုးသားရေးအကောင့်စီကိုဒီကနေ့ဖွဲ့စည်းလိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းဒီညပိုင်းမှာတင်ပြပေးမှာပါ။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အင်ကာနိညာချန်တိုက်ရိုက်လေးလိုက်အစီအစဉ်တို့ကိုဆွေးနွေးကြဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကုညင်းချန်တို့ကကြေညာပေးကြမှာပါ
။အမေရိကန်ပြည်အောင်စုမှာ2017စက်တင်ဘာလအကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့စစ်ဆေးမေးမြန်းမှုနီးစပ်တင်နဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကိုအထက်လွှတ်တော်ကဒီကနေ့ထုတ်ပြန်မှုရှိနေပြီးတော့နိုင်ငံရဲ့ချားကအမေရိကန်တန်တမာရေးရာအဆောက်အုံတွေစစ်ဖက်ဆိုင်ရာစခန်းတွေကိုလုံခြုံရေးတွန်းပြထားပါတယ်။စာမျက်နှာ6000ပါဝင်တဲ့အစီရင်ခံစာမှာတော့အခန်းချင်းထဲမှာချုပ်နှောင်ထားတာ၊အရေးပြောင်ထားတာ၊ရင်းနှစ်သလိုခံစားရအောင်လို့ရင်မွတ်အောင်လုပ်တာစတာတွေလိုမျိုး CIA ရဲ့ပြင်းထန်တဲ့နည်းလမ်းတွေနဲ့အစစ်အစင်မင်းမြတ်မှုတွေကိုအသေးစိတ်ဖော်ပြထားတယ်လို့ဆိုပါတယ်။ဒါမဲ့လေအစိုးရခံစားကြောင့်အမေရိကန်ကိုကလဲစားအခြေတဲ့အနေနဲ့တိုက်ခိုက်မှုတွေလုပ်ကြမှာကိုအမေရိကန်အစိုးရကအထူးစိုးရိမ်နေပြီးတော့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဒိုင်းန်ဖိုင်စတိုင်းကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတယ်လီဖုန်းကတဆင်ဆွေးနွေးခဲ့တာပါအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရသူဂျော့ချ်အာနက်စ်ကတော့အကြမ်းဖက်ကန့်ကွက်ဆန္ဒပြမှုတွေနဲ့ကြုံရနိုင်တာကြောင့်အမေရိကန်စစ်ဖက်အရက်ဖက်ရုံးတွေမှာလုံခြုံရေးတွေတိုးမြင့်ထားတဲ့အကြောင်းမနေ့တုန်းကပဲသတင်းနောက်တွေကိုပြောသွားခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကသူ2009ခုနှစ်မှာသမ္မတတာဝန်ယူခဲ့တဲ့ကနှင်းဆဲနှိမ့်ဆက်ညှဉ်းပန်းပြီးတော့စစ်မေးတဲ့နေ့တွေကိုမတုံ့ဖို့တားမြစ်ထားပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့လည်းဘာတွေဖြစ်ခဲ့ကြရလဲဆိုတာအရှင်းလင်းဆုံးသိဖို့အရေးကြီးတယ်လို့သမ္မတကယူဆကြောင်းမစ္စတာအာနက်စ်ကပြောပါတယ်။အထက်လွှတ်တော်ရဲ့အစီရင်ခံစာဟာအကြမ်းဖက်ဝါဒတိုက်ဖျက်ရေးခေါင်းစဉ်အောက်မှာအယ်ကိုင်ဒါအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်သူတွေအဖြစ်တန်တရားရှိသူတွေပေါ်မှာနှိမ့်ဆက်ညှဉ်းပန်းမှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့တာပထမအဦးဆုံးအများပြည်သူအတွက်ထုတ်ပြန်တဲ့အစီရင်ခံစာဖြစ်ပါတယ်။ဒီစင်ခန်းစာကိုတွေ့ပြီးသူတွေကတော့ဒီစင်ခန်းစာဟာ CIA ကသူတို့တုံးတဲ့နီးတွေဟာစစ်မေးတဲ့အချက်တွေအဖြစ်ရဖို့ဘလောက်အသုံးဝင်လဲဆိုတာဥရေပြူအမတ်တွေနဲ့အိမ်ပြူတော့ထင်အောင်ထင်မှားဖြစ်အောင်လုပ်ထားတာဖြစ်တယ်လို့ပြောပါတယ်ရှင
်။ Iraq ဝန်ကြီးချုပ်က IS စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အတွက် American ပြည်တော်စုအနေနဲ့လေကြောင်းတိုက်ခိုက်မှုတွေပိုလုပ်ပေးဖို့ Iraq ကိုမကြေညာဘဲရောက်ရှိနေတဲ့ American ကာကွယ်ဝန်ကြီး Chad Hagel ကိုတောင်းဆိုလိုက်ပါတယ်။အလွန်အစွန်းရောက်တဲ့အုပ်စုတွေကိုတိုက်ခိုက်တဲ့နေရာမှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းကပိုးပြီးတိုက်ခိုက်မှုတွေနဲ့လက်နက်ကြီးပိုးပြီးပစ်ကူမှုတွေအားအီရတ်တပ်ဖွဲ့တွေရှေ့တိုးတိုက်ခိုက်ရမှာအလွန်ပဲအထောက်အကူဖြစ်မဲ့အကြောင်းဝန်ကြီးဟေဂယ်နဲ့အစည်းအဝေးမဆခင်မှာပဲဝန်ကြီးချုပ်ဟိုက်ဒါ L အဘာဒီကပြောပါတယ်အီရတ်မှာရှိတဲ့ IS စစ်သွေးကြွတွေကိုအမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုစစ်ဆင်ရေးတွေစပြီးလေးလအကြာမှာဝန်ကြီးဟေဂါကအခုလိုတွားရောက်တာပါ။အိနီဂျင်ဆီးရီးယားမှာလည်းလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေပါတယ်။ဘက်ဂဒတ်ကိုရောက်ရောက်ချင်းမှာပဲအမေရိကန်နဲ့ဩစတြေးလျတပ်ဖွဲ့တွေကိုပြောတဲ့မိန်ကွန်းမှာအီရတ်ကိုခုခံကာကွယ်ဖို့ကအီရတ်တွေပေါ်မှာမူတည်တယ်လို့ပြောခဲ့ပါတယ်။
မြန်မာနိုင်ငံမှာတနင်္ဂနွေလုံးတိုင်းတာနဲ့နိုင်ငံတကာအစ်စ်မီမြေမြုံမိုင်းရှင်းလင်းရေးဌာနတခုဖွင့်လှစ်ရေးကိစ္စမှာမြန်မာအစိုးရကအနှောင့်အယှက်နေတယ်လို့အမေရိကန်ပြည်အောင်စုကဝေဖန်လိုက်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့မြေမြုပ်မိုင်းရှင်းလင်းရေးဆိုင်ရာပညာပေးလုပ်ငန်းတွေလှုပ်ဆောင်နိုင်ပေမဲ့တကယ့်ဒေသတွေကိုတွားရောက်ပြီးတော့ကွင်းစင်းဆောင်ရွက်နိုင်ဖို့မှာတော့ မြန်မာအစိုးရရဲ့မူဝါဒအရတရားဝင်သွားရောက်ဆောင်ရွက်လို့မရဘူးလို့အမေရိကန်နိုင်ငံသားရဲ့ဌာနကထုတ်ပြန်တဲ့မြေမြုပ်မိုင်းရှင်းလင်းရေးနှစ်ပတ်လည်အစီရင်ခံစာမှာပြောထားပါသည်မြန်မာနိုင်ငံတိုင်းရင်းသားဒေသတချို့မှာတိုက်ခိုက်မှုတွေလုံးဝမရက်တနာကြောင့်လဲမြေမြုပ်မိုင်းရှင်းလင်းရေးလုပ်ငန်းတွေမဆောင်ရွက်နိုင်တာဖြစ်ပြီးတော့ဒီအချက်ကစစ်ပြေးဒုက္ခတွေတွေနေရရင်ပြန်လို့မရဖြစ်ရတဲ့အချက်တစ်ခုဖြစ်ပါသည်တကယ်ဘာလို့အတိုင်းတာနဲ့ဆိုရင်တော့မြေမြုံမိုင်းဒါမှမဟုတ်စစ်ပွဲတွေရဲ့လက်နက်အကျဉ်းချန်တွေကြောင့်တေဆုံးတန်ရာရသူအရေအတွက်ဟာပြီးခဲ့တဲ့နှစ်မှာဆိုရင်တခြားနှစ်တွေကထက်နည်းတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ဒီလိုမျိုးမြေမြုံမိုင်းတွေကိုရှင်းလင်းပြဖို့အတွက်နိုင်ငံတကာကပူးပေါင်းဆောင်ရွက်နေတာမှာအမေရိကန်ပြည်ထောင်စုကဒေါ်လာသန်း 2,000 ပို့ပေးထားတယ်လို့နိုင်ငံသားရဲ့ဝန်ကြီးကယ်ရီကပြောတာပါ။ကမ္ဘာမှာမြေမြုပ်မိုင်းဒါမှမဟုတ်စစ်ပွဲတွေရဲ့လက်နက်အကျဉ်းချန်အများဆုံးရှိနေတဲ့အာဖဂန်နစ္စတန်နိုင်ငံကိုဒီကိစ္စအတွက်အမေရိကန်ဒေါ်လာ385သန်းပေးတယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာပြောထားပါတယ်။မြန်မာနိုင်ငံလိုတခြားနိုင်ငံတွေကိုလည်း2011ကစပြီးတော့မြေမြုပ်မိုင်းကြောင့်ထိခိုက်ရသူတွေအကူအညီပေးရေးအစီအစဉ်အတွက်ဒေါ်လာ2သန်းကျော်စီထောက်ပံ့တယ်လို့အစီရင်ခံစာမှာပါရှိပါတယ်။အရင်နှစ်ကအထည်ဆိုရင်နိုင်ငံပေါင်း59နိုင်ငံမှာမြေမြုပ်မိုင်းပြဿနာကြီးမားနေစေဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောထားပါတယ်ရှင
်။လက်နက်မဲ့လူမဲ့အမျိုးသားတအူးကိုပစ်တက်ခဲ့တဲ့လူပြူရဲအရာရှိတအူးကိုအေးမယူဖို့ခုံတမာရီဂျူရီအဖွဲ့ဆုံးဖြတ်ချက်ကိုမကြေမနက်ဖြစ်နေကြတဲ့သူတွေရဲ့ကန့်ကွက်ဆန္ဒပြပွဲတွေအမေရိကန်မျိုးကြီးတွေမှာဆက်လက်ဖြစ်ပွားနေပါတယ်။ဆန္ဒပြပွဲတွေဟာနယူးယောက်၊ဝါရှင်တန်၊ဖီလာဒဲဖီးယားမှာတော့လူပေါင်းရာနဲ့ချီပြီးချီတက်လမ်းလျှောက်ခဲ့ကြတာပါ။ကယ်လီဖိုးနီးယားပြည်နယ်ဘာကလေးကတနင်္ဂနွေဆန္ဒပြပွဲတွေအတွင်းမှာတော့ဆန္ဒပြသူတွေကဘရင်းဘောက်တွေကိုရိုက်ခွဲဆိုင်းနေမှာလူရက်တာတွေဖြစ်ခဲ့တာကြောင့်ရဲတွေကတနင်္ဂနွေနေ့တုန်းကမျက်ရည်ရုံဘုံတွေတုံးပြီးဖြုတ်ခွဲခဲ့ရပါတယ်ဆန္ဒပြပွဲတွေကိုစီစဉ်သူတွေကတော့အကြမ်းဖက်တဲ့လှုပ်ရက်တွေကိုလက်ခံမှာမဟုတ်ဘူးလို့ပြောဆိုထားကြတာပါနယူးယောက်မြို့မှာလူမဲအမျိုးသားအဲရစ်ဂါနာကိုရဲအရာရှိဒန်နီယယ်ပန်တယ်လီယိုကလေဘင်းကိုနောက်ကနေတိုင်းချုပ်ပြီးဖမ်းဆီးရာကတေဆုံးမှုဖြစ်ပေါ်ခဲ့တာဟာလူမျိုးရေးခွဲခြားဆက်ဆံမှုအဖြစ်ဆန္ဒပြသူတွေကကန့်ကွက်နေကြတာဖြစ်ပါတယ်အမေရိကန်သမ္မတဘာရက်အိုဘားမားကတော့အမေရိကန်လူအတိုင်းဝိုင်းမှာလူမျိုးရေးခွဲခြားတဲ့စိတ်ဓာတ်ဟာနက်နက်ရှဲရှိုင်းအမြင့်တွယ်နေစေဖြစ်တဲ့အကြောင်းတယ်လီဗေးရှင်းမေးမြန်းခန်းတစ်ခုမှာပြောဆိုခဲ့တာပါဒါပေမဲ့လည်းတိုးတက်မှုတွေရှိနေတာကိုအတိအမှတ်ပြုဖို့နဲ့လွန်ခဲ့တဲ့နှစ်90တုန်းကအမေရိကန်တောင်ပိုင်းမှာရဲတွေကမီးသတ်ပိုက်တွေခွေးတွေနံပါတ်တုပ်တွေတုံးပြီးနိုင်ငံသားအခွင့်အရေးချီတက်လှုပ်ရှားသူတွေကိုရဲရဲဆက်ဆက်နှိမ်နင်းခဲ့တာမျိုးနဲ့ဒန်းတူသဘောထားလို့မရဘူးလို့မှတ်ချက်ပေးသွားပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီလိုအမေရိကန်တန်ကနေဒေသတွင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ဟောင်ကောင်မှာကျန်နေသေးတဲ့တပိတ်စခန်းတွေကိုရှင်းလင်းပြဖို့အာဏာပိုင်တွေလှုံ့ဆော်နေကြတာကြောင့်နှစ်လတာကြာမြင့်ခဲ့တဲ့ဒီမိုကရေစီအရေးဆန္ဒထုတ်ဖော်မှုညီကုန်းချုပ်သွားစေနိုင်ပါတယ်။အစိုးရရုံးချုပ်နာကအဓိကတပိတ်စခန်းဖြစ်တဲ့ Admiralty စခန်းမှာလမ်းမော်ကအရန်တားတွေကိုဖျက်ပစ်ဖို့ဟောင်ကောင်အထက်တရားရုံးကခွင့်ပြုမိတ်ပေးလိုက်ပါပြီ။တပိတ်စခန်းကိုဘေးလစ်စည်ရေးတွေနဲ့အတူရဲတပ်ဖွဲ့ဝင်ထောင်ကနန်းကရှင်းလင်းပြမယ်လို့တရားရုံးကအင်္ဂါနေ့မှာအမိန့်စာထုတ်ပြန်သွားတာပါ။အဲဒီအမိန့်မှာ Admiralty စခန်းရဲ့တစိတ်တစ်ပိုင်းကိုပဲရှင်းလင်းခွင့်ပေးထားပေမယ့်အာဏာပိုင်တွေကစခန်းတစ်ခုလုံးကိုရှင်းပြီးတော့ရင်သွားလာပြန်လုပ်လို့ရအောင်ဖွင့်ပေးမယ်လို့ယူဆရပါတယ်။ရဲကအယောင်းဝယ်စီကားတဲ့ Causeway Bay ရဲခွက်ကနောက်ထပ်တပိတ်စခန်းအသေးတစ်ခုကိုလည်းရှင်းပြလိုက်မယ်လို့ South China Morning Post သတင်းစာမှာဖော်ပြထားပါတယ်။အရင်ကလည်းဒီလိုရှင်းတိုင်းနှစ်ဖက်ကြားမှာတိုက်ခိုက်မှုတွေအချိန်ချင်းဖြစ်ပွားခဲ့တဲ့ရဲနဲ့ဆန္ဒပြသူတွေကြားဒီနေ့တပိတ်စခန်းရှင်းလင်းတဲ့အခါမှာလည်းထိတ်ပြီးတော့ထိတိုက်ရင်ဆိုင်မှုဖြစ်နိုင်တာပါတပိတ်စခန်းတွေမှာကလူ၁၀ခန်းလောက်ပဲရှိပါတော့တယ်ရှင
်ခွဲထွက်ရေးလှုံ့ဆော်မှုအတွက်ပြစ်ဒဏ်ချမှတ်ခံရတဲ့ဝီဂါပညာရှင်အီဟမ်တော်ဒီရဲ့ကျောင်းသားတွေကို၃နှစ်ကနေ၈နှစ်အထိထောင်ဒဏ်အသီးသီးတရားရုံးတစ်ခုကချမှတ်လိုက်ပါတယ်ရှင်းချမ်းပြည်နယ်မြို့တော်ဦးရန်ချီမှာပြုလုပ်ခဲ့တဲ့လျှို့ဝှက်တရားရုံးတစ်ခုကကျောင်းသား9ယောက်ကိုခွဲထွက်ရေးလှုပ်ရှားမှုတွေကိုကူညီမှုနဲ့အပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့တာလို့တိုတီရဲ့ရှေ့နေကပြောပါတယ်ကျောင်းသား6ယောက်ကတရုတ်အစိုးရရဲ့ဖိနှိပ်မှုတွေကိုမကျေနပ်တဲ့ဝီဂါလူနည်းစု တွေကဖြစ်ပြီးတရုတ်အာဏာပိုင်တွေကတော့ဗာမှတ်ချက်မှမပေးပါဘူးစက်တင်ဘာလမှာတောတီကိုခွဲထွက်ရန်ကြိုးပမ်းမှုနဲ့ထောင်ဒဏ်သက်သက်ချမှတ်ခဲ့တာပါအခုလိုပြစ်ဒဏ်ချဖို့အတွက်သူ့ရဲ့ကျောင်းသားတွေရဲ့သက်သေခံချက်တွေကိုတုံးခဲ့ပြီးသူတို့ကလည်း Uyghur Online Website ကိုကူညီတင်ဆက်ခဲ့သူတွေပါအသက်45နှစ်ရှိပြီဖြစ်တဲ့စီးပွားရေးပမောက်ခဟောင်းတော်တီဟာဝီဂါရီရဲ့အခွင့်အရေးကိုကာကွယ်သူဖြစ်ပြီးအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်သူဖြစ်ပေမဲ့ရှင်ကျန်းပြည်နယ်လွတ်လပ်ရေးတောင်းဆိုတာမဟုတ်ဘူးလို့ငြင်းဆန်ခဲ့ပါတယ်
။ကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ဟာပြီးခဲ့တဲ့သတင်းတပတ်လုံးအကြီးအကျယ်ရမွေရှောက်ဖွေမှုလှုပ်ဆောင်ခဲ့ပြီးတဲ့နောက်အခုတော့နိုင်ငံပေါင်း9နိုင်ငံမှာစီးရီးယားဒုက္ခသည်တွေကိုအစားအသောက်လက်မှတ်တွေပြန်ပေးဝင်နေပါပြီ။ဒီဇင်ဘာမှာဒုက္ခသည်ပေါင်း 1.8 သန်းကိုပေးဖို့ဒေါ်လာ64သန်းလိုအပ်တယ်လို့ပြောပြီးတော့ WFP ကအရင်တစ်ပတ်ကအစားအသောက်လက်မှတ်တွေပေးတာကိုရပ်ခဲ့ပါတယ်။အဲကစပြီးတော့အစိုးရတွေနဲ့တသီးပုဂ္ဂလတွေငွေစုစုပေါင်းဒေါ်လာသန်း80လှူဒန်းခဲ့တယ်လို့ WFP ကဒီကနေ့ပဲပြောပါရရှင်။
ဖိလစ်ပိုင်နိုင်ငံမှာတိုက်ခိုက်ခဲ့တဲ့အင်အားကြီးပစိဖစ်မုန်တိုင်းကလူအနည်းဆုံး28ယောက်ကိုသေဆုံးစေခဲ့ပြီးနိုင်တဲ့နောက်မှာတော့အားပျော့ဆုတ်ခွာသွားပြီဖြစ်ပါတယ်။ဟာဂါပိတိုက်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်အရှေ့ဘက်ကန်ကိုစနေနေ့ကဝင်ရောက်ခဲ့ပြီးအိမ်နီရဲ့အမိုးတွေနဲ့အရှေ့ဘက်ကန်ပြည်နယ်တွေကလက်စစ်တပ်အားပေးစနစ်တစ်ခုလုံးကိုဖျက်ဆီးခဲ့ပါတယ်။ဖိလစ်ပိုင်ကြက်ချိန်ဤအဖွဲ့ကသေဆုံးမှု28မှုရှိတယ်လို့ထုတ်ပြန်ပြီးဒါဟာအင်္ဂါနေ့အထိအစိုးရကထုတ်ပြန်တဲ့သေဆုံးမှု17မှုထက်များနေပါတယ်သေဆုံးမှုအများစုကအရှေ့ဘက်ချန်ဆမားပြည်နယ်မှာဖြစ်ပေါ်ခဲ့ပြီးအဲ့ဒီပြည်နယ်ကပြီးခဲ့တဲ့နှစ်ကလူထောင်နဲ့ချီသေဆုံးခဲ့တဲ့တိုက်ဖုန်းဟာယန်ကနေပြန်လည်နာလန်ထူစပြည်နယ်ဖြစ်ပါတယ
်ထိုင်တန်ရောက်သတင်းတွေကိုမအေးတန်တာကြော်နဲ့ကိုငင်းချမ်းတို့ကြီးညာပေးခဲ့တာပါအခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှင်မြန်မာနိုင်ငံမှာတနိုင်ငံလုံးအတိုင်းအတာနဲ့နိုင်ငံတကာအဆင့်မီမြေမြုပ်မိုင်းရှင်းလင်းရေးဌာနတစ်ခုဖွင့်လှစ်နိုင်ရေးကိစ္စမှာမြန်မာအစိုးရကနှောက်နှေးနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့မြေမြုပ်မိုင်းရှင်းလင်းရေးနှစ်ပတ်လည်အစည်းအဝေးခန်းစာမှာပြောထားပါတယ်အခုလိုမြေမြုပ်မိုင်းရှင်းလင်းရေးစင်တာတစ်ခုဖွင့်ဖို့ကိုတနိုင်ငံလုံးအတိုင်းအတာနဲ့ဆောင်ရွက်ရမှာဖြစ်တဲ့အတွက်ချက်ချင်းအကောင့်ထဲမပေါ်သေးတာလို့မြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတို့ကပြောပါတယ်မြန်မာနိုင်ငံမှာမြေမြုပ်မိုင်းလုပ်ငန်းတွေကိုသုတေသနလို့ဆောင်ရွက်တာမျိုးမှာတရားဝင်လှုပ်ဆောင်နိုင်တာမျိုးမရှိသေးဘူးလို့လည်းမြေမြုပ်မိုင်းပညာပေးရေးဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကပြောဆိုလာတဲ့အကြောင်းတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
စစ်ပွဲတွေတွင်တုံးခဲ့တဲ့ဒိုင်းနာဒေတာတွေကမြေမြုံမိုင်းတွေပြန်လည်တူဖော်ဖို့အတွက်မြမဆွေရဘက်ကမြေမြုံမိုင်းရှင်းလင်းရေးစင်တာကြီးတစ်ခုတည်ဆောက်ဖို့အစီအစဉ်တွေရှိပေမဲ့လည်းတနင်္ဂနွေလုံးတိုင်းတန်နဲ့ဆောင်ရွက်ရမှာဖြစ်တဲ့အတွက်ကြံ့ကြာမှုရှိသလိုဒိုင်းနာလက်နက်ကင်တွေနဲ့ပါညှိနှိုင်းရမှာဖြစ်တဲ့အတွက်တိတ်ပြီးတော့ခီးမြောက်သေးတာလို့မြမညီညာရေးစင်တာရဲ့အကြီးအကဲအကြံပေးတူကပြောပါတယ
်ဘာလို့မိုင်းရကျတော့တက်ပါပါလာမှာဆိုတော့ဟိုကျွန်တော်တို့ပြီးစလုပ်သလိုမျိုးဟိုနေရာချထားရတဲ့ကိစ္စတော့မလို့ဟောဖြစ်ဘူးဒါနဲ့တော့အခုကတော့တောင်းနေနေတယ်ဆိုတာလည်းတို့ပြောမယ်ဆိုတော့ရှိဖြစ်နေတာဒါတကယ်တမ်းကျတော့လေဟိုတစ်ခါကဘယ်မှာလဲနှစ်ကနေနေသူနေပြီးမှပဲဒါပြေလုပ်လို့ရမှာလေတနိုင်ငံလုံးမှာဆောင်ရွက်ဖို့အတွက်အကွက်ကွက်ပြပြမဖြစ်အောင်ပေါ့နော်တနိုင်ငံလုံးမှာဘာလို့ဒီကောတနိုင်ငံလုံးဆောင်ရွက်ရမှာဖြစ်တဲ့အတွက်အကွက်ပြပြမဖြစ်အောင်ဒီစံနှုန်းပတ်မှတ်ချက်တွေကိုပြင်ဆင်နေတယ်တမတော်လည်းဒါတော့အဓိကပေါ့နော်ကျွန်တော်တို့လည်းပါဝင်ရမှာဖြစ်တယ်ပေါ့ဒါတွေကပြင်ဆင်နေတဲ့ပေါ့နော်ဒါက
အင်္ဂါဖွဲ့စည်းတွေနဲ့မြေမြဝိုင်းရှင်းလင်းရေးဆိုင်ရာပညာပေးလုပ်ငန်းတွေပြည်တွင်းကတိုင်းရင်းသားဒေသတချို့မှာလှုပ်ဆောင်နိုင်ပေမဲ့တကယ့်ဒေသကိုတွားရောက်ပြီးတော့ကွင်းစင်ဆောင်ရွက်တာပြီးတော့ပြန်လည်တူဖော်ရေးအတွက်သုတေသနလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်မှာတော့မြန်မာဆွေရမူဝါဒအရတရားဝင်တွားရောက်ဆောင်ရွက်တာမျိုးတွေမလုပ်နိုင်သေးဘူးလို့မြေမြဝိုင်းအရေးပညာပေးနေတဲ့ရက်ဖက်ဖွဲ့တွေကပြောပါတယ်ကြားပြည်နယ်ထဲမှာဆိုရင်အရင်ကသုံးဆွဲခဲ့တဲ့မြေမြုံမိုင်းတွေရဲ့အနေနဲ့ပတ်သက်ပြီးတော့ပညာပေးရေးလုပ်ငန်းတွေဆောင်ရွက်နေပေမဲ့သုတေသနပိုင်းမှာတော့ကြည်ကြဲပြည့်ပြည့်မလုပ်ဆောင်နိုင်သေးဘူးလို့ကြားအခြေဆိုင် KNP လူငယ်များတမကUKSY ကခေါင်းဆောင်ပိုင်းတူဖြစ်တဲ့ COVID-2 က VOE ကိုပြောပါတယ
်ဟိုမိုင်းကနေရာမရှိလဲဆိုတော့ဒါဘယ်သူမှလည်းသိမပြောချင်တဲ့နေသားမျိုးရှိတယ်လို့အစိုးရဘက်ကလည်းဒီလိုစာပေးကိုတော့ဟိုဖွင့်ပြပါတယ်ဆိုတဲ့ဟာမျိုးတွေတော့သူတို့မပြောဘူးဆိုတော့ကိုယ်ပါနဲ့ကိုဟို contact ပေါ်ရတဲ့နေသားမျိုးရှိတဲ့သူတို့ကလည်းသိမှလည်းခိုင်မာတဲ့ဒေချက်လေးတွေနဲ့ဟုတ်ကဲ့ကျင်းတော်လက်တင်ချက်လေးရောက်တော့အရန်ခက်ခဲတဲ့နေသားမျိုးရှိပါတယ်။နောက်အစီပြုရတဲ့ကောကလည်းအစိုးရဘက်ကရောဒီလက်နက်ကန်ဖွဲ့စည်းရေးဘက်ကရောအစီပြုပေးနိုင်မှုကလည်းဒီစာပေးပုံမှာရှိမှာမဟုတ်ဘူးကော။ဟိုလှုပ်လည်းလှုပ်မလှုပ်ပြေချက်ပါဘူးဆိုတော့ဟိုစာပေးရဲ့ချက်လေးတွေကတော့ဘလောက်ပဲဟိုကောက်ကောက်ကတော့လူစုရေးပုံမှာချိန်ခံပြီးကောက်ရတဲ့အတွက်လူစုရဲ့အမြင်ပဲရပြီးမှတကယ်ဟိုဘယ်လဲဟိုအတုံးဆွဲနေတဲ့ဖွဲ့စည်းတွေကနေပြီးမှကျွန်တော်တို့ဘာမှမသိရတဲ့ဒီမှာစာပေးကတော့မဆေခိုင်တော့လောက်ပဲအောင်မြင်နိုင်တယ်လို့တော့ပြောလို့ရတော့ဆာဗီရဲ့ချက်လက်တွေကတော့အများစုကတော့ဟိုခမန်းချင်တဲ့ဟိုလောက်ထားတဲ့ဆာဗီပဲလို့ပြောလို့ရပါတယ်ဟုတ်
စစ်ပွဲတွေတွင်သုံးပြခဲ့တဲ့မြေမြုံမိုင်းတွေကိုပြန်လည်တွေ့ဖို့ရေးကိစ္စနဲ့ပတ်သက်ပြီးတော့လက်ရှိအချိန်မှာနှစ်ဖက်အဖွဲ့အစည်းတွေကြားကြေကြေပြင်းပြန်ပြောဆိုတာတွေမရှိသေးသလိုဒီကိစ္စဟာညီငယ်လက်မှတ်ထိုးပြီးမှဆောင်ရွက်နိုင်မယ့်သဘောဖြစ်နေတယ်လို့လည်းကိုဗီထူးကပြောပါတယ်
ကျွန်တော်ရဲ့ဟိုဘယ်လဲကျွန်တော်ရဲ့သူကြောင့်ရဆိုတော့မြေမြုံမိုင်းပေါ်မှာတော့ဟိုလက်တော်တော့ဖြေတော့မပြီးနိုင်ဘူးကျွန်တော်ထင်တယ်ပေါ့နော်ညီချင်ကြီးအပြစ်ကရဆေးရေလောက်ပြီးပြီးနောက်ဒီဟာတော့ပိုင်းဆိုင်ရာကိစ္စတွေဆွေးနွေးကြည့်ပြီးဆိုတော့ကျွန်တော်ပဲဒီကိစ္စကိုဟိုတစ်ထဲဝင်ပေါ့နော်ဟိုဆွေးနွေးဖြေပါလိမ့်မယ်ပေါ့နော်လက်တော်တော့ကျွန်တော်ထင်တော့အစိုးရဖက်ရရောအစိုးရဖက်နေနေတော့ကျွန်တော်ဒီကိစ္စတော့သူတည်းပေါ့နော်ဟိုအပီပြီးမှဆောင်ရွက်တဲ့ကိစ္စတော့မဟုတ်ဘူးတော့ပြောရရပါလား
1990ပတ်ဝန်းကျင်လောက်ကကြားပြီးနေတယ်မှာမြေမြုံမိုင်းထိပြီးတော့ဒူကောင်ကနေစပြီးခြေတော့ဖြတ်ခဲ့ရတဲ့ကလလတာလို့ခေါ်တဲ့ကင်းနီပြည်လူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်ဦးကတတ်ဆုမှုကိုကျော်ဝင်းကတော့မြေမြိုင်းအနေရကိုဘသူ့ကမှထပ်ပြီးတော့မကြုံစေချင်ဘူးလို့သူကပြောပါတယ
်ကျွန်တော်ကြိုက်ထောင်းနေမဲ့သွားလာတယ်နောက်ပိုင်းမပါလေချင်းကျွန်တော်တို့ဘဝမျိုးမခံစားဖို့လဲလို့ကျွန်တော်တို့ကဘလို့ပြီးဟိုမိုင်းနဲ့အန်တန်နဲ့ပါတဲ့ကျွန်တော်တို့ပြေးပါတယ်ဒီလူမျိုးပေါ့နောက်ကြိုက်ရင်ဒီလူမျိုးမဖြစ်အောင်နောက်ကြိုက်ရင်ဒုက္ခမရောက်ချင်ရတယ်မျိုးကျွန်တော်လက်ပြုတ်ပါတယ်လည်းမိုင်းနဲ့ပါတဲ့ရင်မပါလေချင်းကျွန်တော်ဒုက္ခရောက်တဲ့လူတွေကတော်တော်များနေပြီလေ။ခံစားဖို့လည်းများနေပြီ
။ဒီကမ္ဘာလုံးတိုင်းတန်နဲ့ဆိုရင်မြေမြုံမိုင်းဒါမှမဟုတ်စစ်ပွဲတွေရဲ့လက်နက်အကျဉ်းကျန်တွေကြောင့်တေဆုံးဒဏ်ရာရသူအရေအတွက်ဟာပြီးခဲ့တဲ့နှစ်မှာဆိုရင်အခြားနှစ်တွေကထက်နည်းတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုထားပါတယ်ခင်ဗျာ
။ကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ပါရှင်။တစ်ဆက်တည်းမှာပဲအခက်ကြုံနေရတဲ့ကချင်ဒုက္ခသည်တွေအရေးကိုလည်းပြောပြပေးပါအောင်မယ်။ကချင်ပြည်နယ်တွင်စည်ရဲတင်းမှနေစေအခြေအနေကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲတာနဲ့လုံခြုံရေးအရာကန့်သက်တားဆီးမှုတွေကလည်းရှိနေတာကြောင့်ကုလသမဂ္ဂအပါအဝင်ပြည်ရင်းပြည်ပအလှူရှင်တွေရဲ့လူသားချင်းစာနာမှုအကူအညီတွေစစ်ဆောင်ဒုက္ခသည်စခန်းတွေစီမရောက်ရှိနိုင်ဖြစ်နေပါတယ်။ KIO ထိန်းချုပ်နယ်မြေကဒုက္ခသည်တွေမှာစာနာရိတ်ခါစောင်းနှင်းကာလရာသီဥတုအခက်ခဲနဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုတွေအရေးတကြီးလိုအပ်နေတာကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအလေးအနက်ထားဆောင်ရွက်ပေးပါလို့ကချင်အရေးလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။စစ်ပြေးဒုက္ခသည်တောင်းချီပြီးတော့ခိုးလုံနေတဲ့ကချင်လူမျိုးရေးအဖွဲ့ KIO ထိန်းချုပ်ရာနေမြေကဒုက္ခသည်စခန်းဒီမှာကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေရဲ့ကူညီထောက်ပံ့မှုအချိန်မီရောက်မလာတဲ့အတွက်စားနပ်ရိက္ခာတွေအရေးကြီးလိုအပ်နေပြီးတော့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့လိုင်ဇာ KIO ဌာနချုပ်ရဲ့စစ်ပြေးဒုက္ခသည်ကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဦးတွဲပီစာက VOA မြန်မာပိုင်းကိုပြောပါတယ်
။အခုကဟိုဖြတ်တာတမကဘူးသူတို့ NGO ကွန်ဗွေဒီကလာတော့မလားဖြစ်တော့ဘူးလေနော်အောက်တိုဘာ29မှာရောက်မယ်ဆိုမှမရောက်ဘူးအဲဒီကနေ့ရရှင်ရရှင်ရှင်ဆိုတော့ဒီဇင်ဘာ3ရက်မှာရောက်မယ်ဆိုမရောက်ဖြစ်တော့ဘူးအစိုးရအခွင့်ပြုချက်မရလို့အဲ့ဒါလိုပဲအကြောင်းပြချက်တယ်ဒီလိုပဲလာ
ကချင်စစ်ပြေးဒုက္ခသည်တွေမှာစခန်းတွင်းနေစရာအခက်ခဲကြောင်းရာသီဥတုဆိုးရတဲ့ဒဏ်ခံရတဲ့အပြင်အခြေခံကျန်းမာရေးဆောင်ရှောက်မှုတွေလည်းလိုအပ်နေပါတယ်။ဒါအပြင်ကချင်ဒေသတွင်းစည်ရဲတင်းမာနေတဲ့အခြေအနေနဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကကချင်ဒုက္ခသည်စခန်းအားထိလက်နက်ကြီးကြီးကျခဲ့တာတွေရှိတဲ့အတွက်ဒုက္ခသည်တွေကြားလုံခြုံရေးဟာစိုးရိမ်နေရတဲ့အနေအထားဖြစ်တယ်လို့ဦးတွဲပီစာကဆက်ပြောပါတယ
်။ဆရာတပ်မှာတပ်စီကကျွန်တော်တို့ IDB camp ဒီကိုလှမ်းပစ်နိုင်တဲ့တောင်ကုန်းမှာသူတို့နေရာယူထားတယ်ဆိုတော့သူတို့ဒီကျင်းရတော့တို့ IDPD အတွက်လေလုံချုံမတော့ TikTok ကိုရတော့ဗျ
စာနယ်ရိခာအခက်ခဲတွေအပြင်လုံခြုံရေးပါစိုးရိမ်နေရတဲ့စစ်ပြေးဒုက္ခသည်တွေရဲ့အခက်ခဲကိုကချင်လွတ်တော်အမတ်တွေကလွတ်တော်တွင်စစ်ရေးအခြေအနေအဆိုးတင်သွင်းမှုအပြင်ရန်မုံငွေလိုအပ်ချက်တွေကိုလည်းကချင်လူမှုအတိုင်းဝိုင်းနေနဲ့ဝိုင်းဝန်းကူညီပေးနိုင်အောင်စူးစမ်းနေကြပါတယ်လို့ကချင်ပြည်နယ်အင်ဂျန်ရန်လွတ်တော်ကိုယ်စားလှယ်ပြည်သူလွတ်တော်အမတ်ဒေါ်ဒွဲဘူးကပြောပါတယ
်စစ်ကိစ္စပြင်းနေမှပဲဒုက္ခတွေပြန်နိုင်မှာပေါ့နော်အဲ့ဒီ issue တွေတော့ကျတော့အဆိုတင်သိမှာလေကျမတို့တခြင်းလွတ်တော်ကိုယ်စားလှယ်ဒီအနေနဲ့ကတော့တီးတန့်ပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်ဒီအဲမှာကျမတို့ကဒီကချင်ရိုးရာပလိုင်းနေတယ်ပြီးမှကျတို့အလူခန္ဓာတွေလောက်ပါတယ်ကျတို့ဒီဘက်ဒေသရောက်တဲ့အခါပံ့ပိုးတာရှိတယ်နောက်ရန်ကုန်မှာလည်းကျတို့လွတ်တော်ကိုယ်စားလှယ်နဲ့ရန်ကုန်ရိုးရာအဖွဲ့နဲ့ပေါင်းပြီးတော့ဆိုတော့ပေါ့နော်ရှိုးပွဲတွေဘာတွေကျမတို့အကပွဲတွေဘာတွေလောက်ပြီးမှရန်ပုံငွေရှာတာပေါ့နော်ဘာလို့အပ်တယ်ဆိုတော့ဒီတို့ရဲ့ကဲမ်တာဝန်ခံရအတိဆုံးမလို့ကျမတို့ကပစ္စည်းကိုတော့မလုပ်ဘူးအဲ့လိုမျိုးတွေတော့ကျမတို့အများအမ်းရောက်တိုင်းရောက်တိုင်းအကူညီပံ့ပိုးရလေးတွေရှိပါတယ်ဖြင့
်ဒီလိုမျိုးကချင်ဒုက္ခသည်စခန်းတွေမှာအရေးတကြီးလိုအပ်နေတာတွေကိုအစိုးရရောသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကပါအလေးအနက်ထားစဉ်းစားသင့်ပါတယ်လို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ကချင်ပြည်နယ်မြကြီးနားမြို့ဥက္ကဋ္ဌဒေါ်ပေါ့ကြာကပြောပါတယ
်အခုဒုက္ခရောက်နေတာပြည်သူတွေဖြစ်တယ်အဲ့တော့အစိုးရတယောက်ဖြစ်တယ်ဆိုရင်ဒီလိုဒုက္ခတွေဘယ်နေရာမှာပဲရောက်နေ
နောက်ခတဲ့လူကိုညီဖို့တာဝန်ကသူတို့မှာအပြီးဝရှိတယ်။ဆက်ပြေးဒုက္ခတွေပြီးဆိုတာဘယ်နေရာမှာမှသူတို့တက်လုံခြုံမှုကမရှိနိုင်သေးဘူး။နိုဝင်ဘာလ19ရက်နေ့မှာကချင်ကရရဲ့စစ်တပ်နှံကြောင်ပေါ်ကိုမြန်မာစစ်တပ်ကလက်နက်ကြီးကြီးကျလို့တင်းနန်းသား20နှစ်သုံးဦးတေဆုံးမှုကနေစလို့မြန်မာအစိုးရတပ်နဲ့ကချင်လူမျိုးရေးတပ်သားစစ်ရေးအရှိန်မြင့်လာနေတာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒေသတွင် ူတူအခြေပြုအဖွဲ့တွေကတောင်းဆိုနေကြင်လည်းဖြစ်ပါတယ်ရှင်
။ကချင်ဒုက္ခသည်တွေအရေးမတ်စုမုံစူးစီးတင်ပြခဲ့တာဖြစ်ပါတယ်။အခုတခါလဲတိုင်းရင်ဒေသသတင်းတပုတ်ကိုဆက်ပြီးတော့ပြောပြပေးခြင်းပါတယ်။မကြာမီကကျင်းပပြီးစီးခဲ့တဲ့ပထမဆုံးအကြိမ်နာဂအမျိုးသားညီလာခံကနာဂအမျိုးသားတွေရဲ့အနာဂတ်ရေးကိုဆောင်ရွက်ဖို့နာဂအမျိုးသားရေးရာကောင်စီကိုဖွဲ့စည်းလိုက်ပါပြီ။ဒီအဖွဲ့ကပြည်ရင်းငင်းချမ်းရေးနဲ့နိုင်ငံရေးရာကိစ္စရပ်တွေအပြင်2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့နာဂနယ်မြေပြန်လည်သတ်မှတ်ရေးတွေကိုဆောင်ရွက်ဖို့ရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့နာဂအမျိုးသားညီလာခံကိုနိုဝင်ဘာလ29ရက်နေ့ကနေဒီဇင်ဘာလ1ရက်နေ့အထိစကိုင်းတိုင်းဒေသကြီးဇင်ကလိန်ခန်းတီမြို့မှာကျင်းပပြီးညီလာခံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲကျင်းပပြီးထုတ်ပြန်တာဖြစ်ပါတယ်။နာဂအမျိုးသားညီလာခံကနိုင်ငံရေးစီးပွားရေးနဲ့ဖွံ့ဖြိုးရေးဌာနေလူမျိုးတွေရဲ့ရပိုင်권နဲ့ယဉ်ကျေးမှုဆိုင်ရာကိစ္စရပ်ပေါင်းအချက်30လောက်ကိုဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်တွေထဲမှာနာဂအမျိုးသားတွေရဲ့အနာဂတ်ရေးကိုဆောင်ရွက်ဖို့အတွက်ကောင်စီတရက်ကိုလည်းဖွဲ့စည်းခဲ့တယ်လို့နာဂအမျိုးသားညီလာခံကျင်းပရေးဦးစီးကော်မတီရဲ့အတွင်းရေးမှူးဦးရှုမောင်ကပြောပါတယ်
။နာဂအမျိုးသားရေးကောင်စီ Council of Naga National Affairs ဆိုပြီးတော့ကျွန်တော်တို့ဖွဲ့စည်းပေးခဲ့ပါတယ်။မြို့နယ်တတိနဲ့တရားစုတတိနယ်ပယ်ကဏ္ဍတတိမှာရှိနေကြတဲ့နာဂအမျိုးသားပူဇော်ကုသလေစုပေါင်း၄၀ခုကိုလူထုအင်အား800လောက်ကြားခဲ့ပြီးကျွန်တော်တို့ဘက်စနစ်နဲ့ဒီမိုစီနီတားတက်ကြရွေးချယ်တင်ပြပြီးအဖွဲ့ဝင်တွေနဲ့49ဖွဲ့စည်းရွေးချယ်ဖွဲ့စည်းပေးခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ဒီဖွဲ့စည်းအားဆိုရှင်နာမျိုးသားညီလာခံရဲ့လူထုဆန္ဒအရပေါ်ထွက်လာတဲ့နာမျိုးသားချစ်ပြုဖွဲ့စည်းတဲ့အချက်ကျွန်တော်တို့နာမျိုးသားရေးကိုဆက်လက်ပြီးတော့ပူးဆောင်လိုက်ဖို့ဆိုပြီးကျွန်တော်တို့တောင်းဖွဲ့စည်းခဲ့တာဖြစ်ပါတယ်။
နာဂအမျိုးသားရေးရကောင်စီကအဓိကအချက်၃ချက်ကိုဆောင်ရွက်ဖို့ရှိကြောင်းလည်းပြောပါတယ်
။ဒီဘက်ကြီးရဲ့အဓိကလို့ပြမယ်လုပ်ငန်း၃ချက်ရှိပါတယ်။မြန်မာနိုင်ငံဖြစ်ပေါ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုနဲ့နိုင်ငံရေးခင်းကျင်းရွေးကြောင်းမှုမှာပြည်အောင်စုအဆင့်မှာနာဂအမျိုးသားလူစားပြည်ပြောရေးစုဖြစ်ရှိတဲ့ဖွဲ့စည်းအနေနဲ့ကျွန်တော်တို့ပြုလို့အဖြစ်ဆောင်ရွက်ပေးနိုင်ဖို့ဆိုတဲ့အပိုင်းပိုင်းရှိတယ်။ဒုတိယပိုင်းအနေနဲ့တော့လူထောင်ချင်းဖွဲ့စည်းပုံအခြေခံတွေပြင်ဆင်ကြတဲ့အခါမှာနာဂမျိုးတွေနဲ့နာဂဒေသအတွက်ဘယ်ပိုင်းဘယ်ကဏ္ဍတွေကိုပြင်ဆင်တင်လို့လဲဆိုရဲခန်းကဏ္ဍတွေကိုလေ့လာသုံးသပ်ပြီးအပြုဘောဆောင်တဲ့ကျွန်တော်တို့ရဲ့ပြင်ပြချက်တွေတောင်းဆိုချက်တွေကိုကိုစားပြုပြီးကျွန်တော်တို့2008ဖွဲ့စည်းပုံပြင်ဆင်ရေးချက်တမတ်တဲ့အခါမှာပါဝင်ကိုစားပြုပေးနိုင်ဖို့ဆိုပြီးအဲဒီလိုမှတလို့ရှိမှာဖြစ်ပါတယ်။တတိယအနေနဲ့တော့ကျွန်တော်တို့2008ကိုပြင်တဲ့အခါမှာနေပြည်တော်အမှန်ချာကိစ္စတခုကိုကျွန်တော်တို့ပြန်လည်ပြီးတော့နာဂဒေသကိုပြန်လည်ပြင်ဆင်ဖို့ကျွန်တော်တို့ဒေါ်လာတော်လာရှိတဲ့အတွက်ကြောင့်ဘယ်နေပြည်ဘယ်အမှန်ချာတွေကိုကျွန်တော်တို့နာဂဒေသအခုချင်းနေမြေတက်ခုနဲ့ကျွန်တော်တို့ပြန်ပြီးတမတ်တက်လဲဆိုရပြီးစာကိုကျေဝဲဒေတာတုံးတက်ပြီးတော့စဉ်းစားမှာပိုင်ဖြစ်တဲ့ကြောင့်ဒါလည်းဒေတာတုံးတက်လိုက်ဖို့အတွက်အဲ့ဒီလိုမျိုးလုပ်ရဲလုပ်ရဲတမျိုးရှိမှာဖြစ်ပါတယ်
။ညီလာခံရဲ့နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်တစ်ခုဖြစ်တဲ့နာဂနယ်မြေလို့အတိမတ်ပြုခဲ့တဲ့နယ်မြေတွေကိုနာဂနယ်မြေဖြစ်ပြန်လဲပြင်ဆင်တမတ်ပေးဖို့ဆိုတာပါရှိပြီးဘယ်နယ်တွေကိုထည့်သွင်းဖို့ရှိကြောင်းကိုတော့ပြောဆိုတာမရှိပါဘူး။ဒါပေမဲ့အိန္ဒိယနိုင်ငံအတွင်းကနာဂနယ်မြေနဲ့ပတ်သက်တာတွေကိုတော့ထည့်သွင်းဆွေးနွေးတာမရှိဘူးလို့ပြောပါတယ်။တစ်ဆက်တည်းမှာပဲအိန္ဒိယအခြေစိုက်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSENIM ကတောင်းဆိုထားတဲ့ Greater Nagaland အရေးကိုထည့်သွင်းဆွေးနွေးတာမရှိဘူးလို့လည်းပြောပါတယ်။အိန္ဒိယအခြေစိုက် NSENIM ကအိန္ဒိယနိုင်ငံကနာဂလန်ကနာဂပြည်နယ်အပြင်အင်းနီချင်းပြည်နယ်တွေကနာဂလူမျိုးတွေနေထိုင်တဲ့ဒေသတွေနဲ့မြန်မာပြည်ကနာဂဒေသကိုစုပေါင်းပြီး Greater Nagaland ကိုဖွဲ့စည်းဖို့တောင်းဆိုထားတာဖြစ်ပါတယ်။နာဂအမျိုးသားညီလာခံကဆုံးဖြတ်ချက်တွေမှာတော့နာဂဒေသရှိမြေပေါ်မြေအောက်တရားစာတာတွေကိုအပြည့်အဝစီမံခွင့်ရရှိဖို့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတဲ့ပိုပြီးအစစ်မြင့်တဲ့နိုင်ငံရေးရပိုင်ခွင့်ကိုအတိမတ်ပြုပေးဖို့ကြားထင်းသိနယ်မြေဟူကောင်ပေးမဲ့တောနဲ့ကျိုးဝိုင်းတစ်တောတွေကိုဒေသခံတွေစာနာမပါပဲချက်ထွင်တာကိုရုပ်သိမ်းဖို့ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ဒ ဒီဆုံးဖြတ်ချက်တွေကိုနိုင်ငံတော်သမ္မတရုံးနဲ့ပြည်ထောင်စုလွှတ်တော်အပြင်တိုင်းဒေသကြီးလွှတ်တော်ကိုလည်းတင်ပြဆောင်ရွက်သွားမှာဖြစ်ပါတယ်။၅ရက်ကြာကျင်းပတဲ့နာဂမျိုးသားညီလာခံကိုကိုယ်စားလှယ်850ကျော်တက်ရောက်ခဲ့ပါတယ်။နာဂလူမျိုးတွေဟာစကိုင်းတိုင်းအထက်ပိုင်းမှာအများစုနေထိုင်ပြီးလေရှိလက်ဟဲနဲ့နမ်းမျိုးမျိုးနဲ့သုံးမျိုးနယ်ကိုနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ် 2008 ဖွဲ့စည်းပုံအခြေခံဥပဒေအရသတ်မှတ်ထားပါတယ်။နာဂလူမျိုးတွေဟာမြန်မာပြည်မှာ6သိန်းကျော်နဲ့အိန္ဒိယနိုင်ငံမှာ2သန်းကျော်လောက်နေထိုင်တယ်လို့လည်းခန့်မှန်းကြပါတယ
်။ကိုမိုးစော်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ဒီညအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုကတော့နှစ်သက်ကူရာသီတည်တချင်းလက်ဆောင်တပုတ်ပေးပို့လိုပါတယ်။စောင်းနှင်းနေဝေတဲ့ဒီနှစ်သက်ကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့တချင်းတွေခရစ်စမတ်တည်တချင်းတွေနဲ့ဖျော်ဖြေပေးနေတာမှာဒီညအတွက်တော့စိုးလင်လင်းရဲ့တည်စင်ကြွေတဲ့ဆောင်းတချင်းကိုနားဆင်ကြရအောင်ပါရှင
် When you live it to quay way จาเกรีซองเยเนเนกะปูมีจောက်ลุเนโลปูญเนเนบาชะมี
သင်ကြွေတဲ့ဆောင်းပါရှင် VOA သောရရှင်များနဲ့မြန်မာပြည်သူပြည်သားအပေါင်းနှစ်သက်ကိုအချိန်အခါမှာတာယာရှင်ပြရှိကြပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကဆန္ဒပြုပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါနေ။လိုင်းတိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။မကြာခင်မှာတော့အင်ကာနေညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြဖို့ရှိပါတယ်။အခုရင်ဆုံးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ပြပေးပါမယ်ရှင်။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ထားတာပါ။
မစ်ဇူရီပြည်နယ်နဲ့နယူးယောက်ပြည်နယ်တွေမှာဖြစ်ပွားခဲ့တဲ့လူမဲ့မျိုးသားတွေတည်ဆုံခဲ့မှုတွေမှာလူပြည်ရဲရာရှိတွေကိုတရားမစွဲဖို့ဂျူရီအဖွဲ့ကဆုံးဖြတ်ခဲ့တာကိုအကြောင်းပြုပြီးအမေရိကန်ပြည်ထောင်စုအတွင်းဆန္ဒပြပွဲတွေတိုးလာခဲ့ပါတယ်။ဒီဆန္ဒပြပွဲတွေဟာလူမျိုးရေးနဲ့တရားရေးစနစ်အပေါ်မကျေနပ်ချက်တွေကိုအကြောင်းပြုပြီးဆယ်စုနှစ်တွေအတွင်းအကြမ်းဖက်ဆုံးနဲ့အပြင်းထန်ဆုံးပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲတွေဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဘာကလီမြို့ကဆန္ဒပြပွဲမှာဆိုရင်ဆန္ဒပြသူတွေကဂဲတွေနဲ့ပြစ်ပေါက်ခဲ့တဲ့အတွက်ပြည်ထောင်တကမှန်နေကွဲခဲ့ပြီးအကြမ်းဖက်မှုတွေလည်းပေါ်ပေါက်ခဲ့ပါလေ။ရဲတွေကမျက်ရည်ပုံးတွေတုံးပြီးဆန္ဒပြသူတွေကိုလူစုခွဲခဲ့ပါလေ။ဒါပေမဲ့ဆန္ဒပြပွဲကတော့နာယီနဲ့ချီပြီးဆက်ပြီးပေါ်ပေါက်ခဲ့တာပါ။နယူးယောက်၊ဝါရှင်တန်၊ရှီကာဂိုနဲ့တခြားမြို့ကြီးတွေမှာလည်းငြင်းချင်းချမ်းချမ်းဆိုပေမဲ့စိတ်သက်ပြင်းပြတဲ့လူအုပ်ကြီးတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါလေ။နယူးယောက်မြို့တော်ဝန်ဘယ်လ်ဒီဘလစီယိုကABC ရုပ်သံမှာအခုလိုပြောဆိုသွားပါမယ်။ We bluntly have to talk about
the historical ဒီမှာဝင်တဲ့လူမျိုးရေးအခြေခံပဋိပက္ခပေါ်ပေါက်စေခဲ့တဲ့အကြောင်းရင်းတွေအပေါ်ကျွန်တော်တို့ပြောင်းကြကြဝေဖန်ရပါလိမ့်မယ်။ဒီနိုင်ငံမှာလူမျိုးရေးခွဲခြားမှုဖြစ်စေခဲ့တဲ့သမိုင်းကြောင်းကိုကျွန်တော်တို့ရိုးရိုးသားသားပြောရပါလိမ့်မယ်။ရဲတွေနဲ့ထိတွေ့ဆက်ဆံတဲ့အခါမိဘတွေကသူတို့သားသမီးတွေအန္တရာယ်ဖြစ်မှာစိုးရိမ်နေရတဲ့ခံစားချက်အကြောင်းကိုလည်းကျွန်တော်တို့ရိုးရိုးသားသားဆွေးနွေးဖို့လိုပါတယ်။တကယ်တော့ရဲတွေဆိုတာလူငယ်တွေကိုအကာအကွယ်ပေးရမှာပါ။ဒီအခြေအနေကနေကျွန်တော်တို့ကြော်လွှားနိုင်ဖို့လိုပါတယ်
။အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးနယူးယောက်မြို့တော်ရဲတပ်ဖွဲ့ဝင်တွေကိုလူနည်းစုလူမှုအတိုင်းအဝိုင်းအနေနဲ့ထိတွေ့ဆက်ဆံတဲ့အခါဘယ်လိုပြုမှုရမယ်ဆိုတာကိုသင်တန်းတွေပြန်ပေးရလိမ့်မယ်လို့မြို့တော်ဝင်ဘယ်လ်ဒီဘလစီယိုကပြောပါတယ်။ဒါမှလည်း secret ရောင်းလို့ဖန်ခံခဲ့ရတဲ့လက်နက်မဲ့ Eric Gander ကိုရဲရအနေနောက်ကနေမြေပြင်ပေါ်လဲချချုပ်တဲ့အချိန်အသက်ရှူချက်တည်ဆုံးခဲ့တာမျိုးအလားတူဖြစ်ရမျိုးတွေနောင်မဖြစ်အောင်ရှောင်ရှားနိုင်မယ်လို့သူကပြောခဲ့တာပါ။ယူရိုဝင်ဘယ်လ်ဒီဘလစီယိုကသူသားဆိုရင်လဲအာဖရိကနယ်ပွားသွေးတဝက်ပါနေတဲ့အတွက်ရဲတွေနဲ့ထွေးထွေးဆက်ဆံတဲ့အခါမှာအထူးသတိထားဖို့တွင်တင်ရတဲ့အကြောင်း ABC ရုပ်သံကနေလူသိရှင်ကြားပြောဆိုသွားပါတယ်
Don't move suddenly don't reach for your cell phone
ရုတ်တရက်လှုပ်ရှားလိုက်တာမျိုးဆဲဖုန်းကိုချက်ချင်းကောက်ကန်လိုက်တာမျိုးမဟုတ်ဘူးပြောထားရပါတယ်တိတဲ့အတိုင်းပဲအသားရောင်မတူတဲ့လူငယ်တယောက်အတွက်ဒီလိုလှုပ်ရှားမှုမျိုးကအဓိပ္ပာယ်ကောက်မှားတာခံရနိုင်တယ်လေ
ရဲမှုဒန်းတွေရဲ့တမက်ကအကြီးကဲကတော့မြို့တော်ဝင်ရဲ့ပြောဆိုချက်ပေါ်မှာဒေါသနဲ့တုံ့ပြန်ပါတယ်။အများပြည်သူလုံခြုံရေးအတွက်တပိတာဝန်ယူနေရသူတွေကိုကာကွယ်ပေးမယ့်အစားတစားကံအဖြစ်ချနေတဲ့ပြောဆိုချက်ဆိုပြီးဝေဖန်ပြောဆိုတာပါ။နယူးယောက်မြို့တော်ရဲမှုဒန်းတမက်ကအကြီးကဲ Patrick Lynch ကအခုလိုပြောပါတယ
်။ You cannot resist arrest.
ဖမ်းအောင်လို့ခင်ဗျားတို့ခုခံမှုမကြိုးစားနဲ့ခုခံရင်ထိတဲ့ရင်ဆိုင်ရတာတွေဖြစ်မယ်စိတ်မကောင်းစရာတွေကြုံရမှာပဲဆိုပြီးနယူးယောက်မြို့တော်ရဲအမှုတန်းတပ်မကကြီးကဲ Patrick Lynch ကသတိပေးပြောကြားခဲ့တာပါအမေရိကန်ပြည်ထောင်စုမှာရဲအရာရှိတွေကိုရာဇဝတ်မှုနဲ့ရုံးတင်တရားမစွဲဖို့ဂျူရီအဖွဲ့ကဆုံးဖြတ်ချက်ချခဲ့တဲ့ကိစ္စအပေါ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းနိုင်ငံတကာအသိုင်းအဝိုင်းကလည်းအာရုံစိုက်ခဲ့ကြပါတယ်ရာဇဝတ်ပြစ်မှုဆိုင်ရာဥပဒေဗမာခတူဖြစ်တဲ့ James Chekhov ကတော့ဒါဆယ်စုနှစ်ချီကျင့်သုံးလာခဲ့တဲ့ကျင့်သုံးတစ်ခုလို့ဖြစ်နေပြီလို့ပြောပါ
Police officers have a certain
ရဲရဲရှိတွေကကျွန်တော်အမြင်ပြောရင်လူဖွဲ့စည်းတဲ့မှာဥပဒေအရတည်ဝင်လုပ်ပိုင်ခွင့်ရတာလို့ဖြစ်နေတယ်။သူတို့ယူရတာဝန်ကတိတ်ကိုခက်ခဲတယ်ဆိုတာအတိအမှတ်ပြုထားတယ်လေ
။သမ္မတဥပမာကတော့ဥပဒေစိုးမိုးရေးတာဝန်ယူနေတဲ့ရဲရဲရှိတွေအပေါ်အများပြည်သူရဲ့ယုံကြည်မှုရအောင်ပြန်ပြီးတော့တည်ဆောက်ရလိမ့်မယ်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်သူတွေအားလုံးအတွက်ဥပဒေတွေဟာညီသူညီမျှတည်ရောက်စေရမယ်ဆိုတာကိုပြည်သူတွေယုံကြည်ဖို့နဲ့ဒီယုံကြည်မှုကိုပြန်လည်တည်ဆောက်နိုင်ဖို့လိုမယ်ဆိုပြီးပြောဆိုခဲ့တာဖြစ်ကြောင်းပါခင်ဗျာ
။ကို သိမ်းဖက်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။အခုကတော့ကိုဇော်ဝင်းလိုက်စီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်မယ်။အင်ကာနဲ့ညာချန်ထိုက်ရိုက်လေးလိုက်အစီအစဉ်ကိုစကြရအောင်လားရှင
်။မင်္ဂလာပါခင်ဗျာ။ပြည်ဝထိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရန်ကုန်မြို့သစ်စီမံကိန်းတွေကိုရန်ကုန်မြို့အပြင်ကဒီမြို့သစ်စီမံကိန်းတွေကိုစနစ်တကျအကွက်ချပြီးတော့စီစဉ်ငွေချင်းမရှိတဲ့အတွက်သွာလာရေးခက်ခဲတယ်။ဒါကြောင့်လဲလူနေနေပါတယ်ဒီကြားထဲမှာဈေးကစားတဲ့သူတွေကရှိနေပြန်တော့အိမ်ဈေးတွေကြီးတယ်ဆိုပြီးတော့အမျိုးမျိုးဝေဖန်ပြောဆိုမှုတွေထွက်နေတာပါ။ဒါကြောင့်မို့ဒီကနေ့မှာတော့ဒီရန်ကုန်မြို့ပြစီမံကိန်းကိုဘလို့လူထုအတွက်အကျိုးရှိအောင်လုတ်ဆောင်နိုင်ကောင်းမလဲဆိုတာကိုအခြေခံထားပြီးတော့ကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးဖို့အတွက်အဓိကဖိတ်ကြားထားတဲ့ဧည့်သည်ကတော့ဒေါက်တာကျော်လတ်ဒီမြို့ပြစီမံကိန်းပညာရှင်ဖြစ်ပါတယ်။သူကတော့ရန်ကုန်မြို့တော်စီမံတရားရေးကော်မတီမှာအကြံပေးအဖြစ်နဲ့တာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒေါက်တာကျော်လတ်ကိုရှေ့ရှေ့ဝေးဝေးမပြောခင်ပဲကျွန်တော်လေးလိုက်မော်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဆရာကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာကြီးဆိုတော့ဟိုဆရာတို့လည်းကြားမှာပေါ့အထူးသဖြင့်ဆရာတို့ဆိုပိုတိမှာပေါ့အခုပြောဆိုနေကြတာလေဟိုရန်ကုန်မြို့ထဲမှာရှိနေတဲ့ပြဿနာတစ်ပိုင်းဒီကြားထဲမှာအခုမြို့သစ်စီမံကိန်းတွေမှာလည်းပြဿနာတွေအမျိုးမျိုးဖြစ်နေတော့ဆရာအနေနဲ့ဆရာဟိုပေါ့ရန်ကုန်မြို့တော်စီမံတာရေးကော်မတီကိုဆရာတို့ပညာရှင်တွေနဲ့အကြံပေးထားတဲ့ပုံစံမျိုးတွေရှိသလားအဲ့ဒါလေးကျွန်တော်တို့အရင်ကြားပြရစီခင်ဗျာ
ဆရာပြောတဲ့မြို့သစ်စီမံကိန်းပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်တော့ရန်ကုန်မြို့ကတနစ်ကိုလူဦးရေတသိန်းကျော်ကျော်လောက်တိုးနေပါတယ်အဲ့တော့အကျန်းအဖြစ်အခုလက်ရှိအချင်းရန်ကုန်မြို့က 5.23 ရှိတာတနစ်ကိုပဲအကျန်းအဖြစ်တော့တသိန်းနဲ့5000ပတ်ဝန်းကျင်လောက်လူဦးရေတိုးနေပါတယ်တိုးတဲ့အတွက်ကြောင့်မလို့ကျားဖြင့်ရေရှိအဖင်းရတော့သူရန်ကုန်မြို့ကိုတနည်းတစ်ပုံလူကြီးပုံမရခံနိုင်အောင်လို့ဆိုပြီးတော့ဒီမျိုးမျိုးတွေနဲ့ရှာပြီးတော့လုပ်ဖို့လိုအပ်နေပါတယ်။အဲ့မှာပထမဆုံးတနည်းကတော့ကိုလက်ရှိရန်ကုန်မြို့မှာရှိနေတဲ့မြေလွတ်နေတဲ့နေရာလေးတွေကိုဖြည့်ဖို့ဆိုတဲ့ကိစ္စရယ်။နောက်ဒုတိယအနေနဲ့ကတော့လူတူးချက်ဖို့ဆိုတဲ့ကိစ္စရယ်ပေါ့နော်။အဲ့တော့ပထမဆုံးလက်ရှိခြေနေအပြင်ပြောရမယ်ဆိုလို့ရှိရင်တော့ရန်ကုန်မြို့ဟာအခုစတူရမိုင်306မိုင်ရှိပါတယ်။အဲ့ဒီခြေထဲမှာကျွန်တော်တို့စတူရမိုင်အကျန်းအဖြစ် 25 စတူရမိုင်လောက်ကလွတ်နေတဲ့နေရာထပ်ပြီးဖြည့်စရာနေရာလေးတွေရှိပါတယ်။အဓိကအဖြစ်ကတော့မြို့ရဲ့ရန်ကုန်မြို့ရဲ့အရှိမြောက်ပိုင်းပေါ့လေ။အဲ့ဒီတဲ့မှာဆိုလို့ရှိရင်ရန်ကုန်မြို့တော်စီပင်တရားရေးကော်မတီရဲ့ငင်းနမီတဲ့မှာပိန်ပြီးသားဝင်ပြီးသားနဲ့ညီလွတ်နေတဲ့နေရာလေးတွေအများကြီးရှိပါတယ်။ဆိုအဲ့ဒါကအကျန်းအဖြစ်တော့ဒီက2000ပတ်ဝန်းကျင်လောက်ပေါ့လေနည်းနည်းလေးရောတော်လေးရှိပါတယ်ဆိုအဲ့ဒီနေရာလေးတွေကိုတော့ရန်ကုန်မြို့ရဲ့ဟိုအဲ့ဒီနေရာမှာအင်ဂျင်စခန်းတွေလုပ်ပြီးတော့ကောင်တွေပေါ်ပြီးတော့စပြီးတော့ဟိုနေရာချထားသင့်တယ်လို့ကျွန်တော်အကြံပြုထားပါတယ်အဲ့ဒါကိုလည်းပဲလက်ခံနေတိုးချောင်းလို့အခုတော့ကျွန်တော်အသေးစိတ်တော့ဟိုမပြီးသေးပါဘူးဒါပေမဲ့အခုတော့ကျွန်တော်စပြီးတော့ရေးဆွဲနေပါတယ်အဲ့ဒါပြီးတဲ့အခါကျတော့မှရန်ကုန်မြို့ကိုတိုးချက်ဖို့ဆိုတဲ့နေရာတွေကိုစဉ်းစားဖို့ပြင်ပါတယ်အဲ့တော့ဧက2000ဆိုတဲ့ကိစ္စကလည်းကျွန်တော်သက်ဆိုင်ရာ developer လို့ခေါ်တဲ့ဖွံ့ဖြိုးမှုကိုလိုက်ပြီးတော့လုပ်နေတဲ့ဟိုစီးပွားရေးမားရီနယ်တွေးကြည့်ရဲဆွေးနွေးကြည့်လိုက်တဲ့အခါကျတော့ဧက2000ကိုလုပ်ဖို့ခိုင်ဖို့ဆိုတာကနောက်ထပ်10နှစ်15နှစ်လောက်ကိုကြာမှဖြည့်သွားမှဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုခဏအဖြစ်တော့အမျိုးကိုလက်ရှိ306စီပီအမ်မိုင်းတဲ့တိုးချဲ့မှုဆိုတာကိုစဉ်းစားတင်သေးပါဘူး။အဲ့ဒါပြီးတော့မှအခုနောက်ထပ်10နှစ်15နှစ်လောက်ကိုကျွန်တော်နေရာတွေရှိနေတဲ့အတွက်ကြောင့်မလို့အဲ့ဒါပြီးတော့မှတစ်ဆင့်ရန်ကုန်မြို့ကိုဘယ်နေရာတွေမှာစပြီးတိုးချဲ့တယ်မလဲဘယ်လိုလုပ်ကြမလဲဆိုတာကိုစဉ်းစားတင်ပါတယ်။အဲ့တော့အခုခဏလောက်ကျွန်တော်ပြောပြပေးပါရစေ။မေးချင်မေးပါ
ဟုတ်ကဲ့ဆရာအခုဆရာတို့တင်ထားတယ်ဆိုတော့ဒီစီမံကိန်းပေါ့နော်အခုစီမံကိန်းကအခုကျွန်တော်တို့ကြားနေရတဲ့ဒီရန်ကုန်မြို့တော်စီမံတာရေးကော်မတီနဲ့ဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်အေဂျင်စီ JICA တို့ကပူးပေါင်းလုပ်နေတဲ့ဒီမဟာရန်ကုန်မြို့ပြဖွံ့ဖြိုးရေးမဟာဗျူဟာစီမံကိန်းဆိုတာနဲ့ဆရာတက်ဆိုင်သလားအဲ့ဒီဟာရဲ့အစိပ်ပိုင်းနေနဲ့ဆရာတို့လုပ်နေကြတာလားအခုဆရာပြောတဲ့ပုံစံအရဆိုရင်
ဒီသူတို့ JICA နဲ့တွဲပြီးတော့လုပ်တဲ့မဟာရန်ကုန်စီမံကိန်းဆိုတာကတော့ ကျွန်တော်တို့ကရန်ကုန်မြို့ကိုရန်ကုန်မြို့ဝက်ဘ်ဆိုက်ပေါ်ဗယ်မြို့ဝက်ဘ်ဆိုက်စပြီးတော့တိုင်ရမှာက planning ကိုတိုင်ပါလေ။ဒါပေမဲ့အမှဘယ်လိုတူးချဲရမလဲ။ဘယ်လိုလုပ်ရမလဲပေါ့လေ။ဆိုတော့အဲ့ဒီကိစ္စကလည်းပဲဂျပန်ပညာရှင်တွေနဲ့တိုင်ပင်ပြီးတော့အများအပြားတော့သဘောတူပါလေ။ကျွန်တော်တို့မြို့ကိုတူးချဲတာကိုဟိုမလုပ်ခင်ကိုယ်ရှိတဲ့လက်ရှိနေရာတွေကိုပဲထပ်ပြီးတော့ဖြည့်ဖို့ density တိုးဖို့နဲ့ထပ်ပြီးတော့ဖြည့်ဖို့ဆိုတာကိုဒါသူတို့လည်းသဘောတူပါလေ။ဆိုတော့အဲ့ဒီနေရာကိုပဲအခုကျွန်တော်တို့
ဟုတ်ကဲ့ဆရာအခုနောက်ကျွန်တော်ဆွေးနွေးမဲ့သူတွေလည်းမပေးခင်နောက်တစ်ခုမေးချင်တာဆရာအခုပြောသွားတဲ့အထက်မှာဆိုလို့ရှိရင်ဟိုတနေ့ကကျွန်တော်ပြီးခဲ့တဲ့ဘက်ကဆွေးနွေးခဲ့တဲ့မျိုးပဲလူဦးရေကရန်ကုန်မြို့ရဲ့တစ်ဖက်ချမ်းမှာတိတ်တဲနေပြီးတော့တပွားဆူကြပါဆိုစီးပွားရေးလုပ်ငန်းတွေတစ်ဖက်မှာပဲစုပြုံဖြစ်နေတဲ့အတွက်အဲဒီပေါ်ပါပေါ်လူဦးရေတိတ်သေးမှုတွေလိုအပ်တာတဲ့ပုံများနေတာရင်ကျောပိတ်ဆို့မှုတွေဖြစ်နေတာတွေကြောင့်တခြားဘက်မှာပြန့်ပြီးတော့ဟိုပေါ်ပြန့်သွားအောင်ပို့ပြီးတော့ဟိုပေါ်အဆင်ပြေအောင်သွားလာရေးအစပေါ့နော်စီဝိုင်းလောက်ရတာအဆင်ပြေအောင်လုပ်ဖို့အတွက်အဲ့ဒီလိုမျိုး balance လောက်တာတွေရောပါသလားဆရာ
အဲ့ဒီရှူတောင်းပေါ့အဲ့ဒီရှူတောင်းကလည်းပဲကျွန်တော်တို့ကြည့်ပါတယ်ပထမဦးဆုံးကတော့ဖြစ်နိုင်လို့ရှိရင်ရန်ကုန်မြို့ရဲ့အနောက်ဘက်ချမ်းမှာကြီးမနိုင်လို့ပေါ့ရန်ကုန်မြို့ရဲ့တောင်ဘက်ချမ်းဖြစ်တဲ့အလုံမြို့နယ်လို့လို့နောက်တစ်ခါဟိုဘက်ကအင်းစိန်မြို့နယ်လို့လို့နောက်တစ်ခါဟိုဘက်ကကမာယုမြို့နယ်စမ်းကြောင်းမြို့နယ်ပေါ့ရန်ကုန်မြို့ရဲ့အနောက်ဘက်ချမ်းမှာရှိတဲ့နေရာတွေရဲ့တည်တည်မှုကများလွားကြည့်တဲ့တခြားမလို့ရဲ့ဖြစ်နိုင်လို့ရှိရင်ရန်ကုန်မြို့ကိုတူးချက်မယ်ဆိုလို့ရှိရင်ဒုတိယမို့သိပ်ပြီးမှုကိုတင်မယ်ဆိုလို့ရှိရင်အဲ့ဒီဘက်ကိုမလုပ်သေးပဲနဲ့ရှေ့ဘက်ချမ်းရှေ့မြောက်ဘက်ချမ်းကိုတင်မယ်တင်တင်နေဆိုတာကိုလည်းမြင်ပါလေ။နောက်တစ်ခါကျွန်တော်တို့1996ခုနှစ်ကတည်းကလည်းဒီမြေတွေကတိမ်းပြီးသားယူပြီးသားဖြစ်တဲ့အတွက်ကြောင့်မလို့လွတ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီနေရာကြီးလည်းပဲသိပ်ပြီးမှုတင်မှုဆိုတာနှစ်ဖက်လုံးကတော်ပြီးတိုက်ဆိုင်နေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့အထူးပြုထားတာကတော့အဲ့ဒီ4000ကံဘက်မှာစာပြီးတော့အခုဒီက2000လောက်ကိုဖွံ့ဖြိုးမှုလုပ်ဖို့ဆိုတာအစီအစဉ်ရှိပါတယ်
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ပြီးမှပဲကျွန်တော်ဆွေးနွေးစရာရှိတာဆက်ပြီးဆွေးနွေးတာပေါ့ကျွန်တော်အခုလေလိုက်မော်ကိုဒေါက်တင်နွယ်ဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တင်နွယ်ဦးဟာဆိုလို့ရှိရင် NDF ပါတီကိုစားပြုအာဒီကုံမျိုးတက်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပြောနေကြတဲ့ဒီရန်ကုန်မျိုးပြစီမံကိန်းဆိုတာမျိုးတက်တယ်ဆိုတာလည်းဒီဒီကုံမျိုးတက်အပါအဝင်ကိုကျွန်တော်တို့ဆွေးနွေးနေတာဖြစ်တဲ့အတွက်ဒေါက်တင်နွယ်ဦးကိုလည်းကျွန်တော်တို့လေလိုက်မှာဆွေးနွေးဖို့ဖိတ်ခေါ်လိုက်တာဖြစ်ပါတယ်ဆိုတော့ဒေါက်တင်နွယ်ဦးရဲ့မဲဆန္ဒနယ်မြေကိုစားပြုနေတဲ့မဲဆန္ဒနယ်မြေကအခြေအနေလေးကိုလည်းပြောပါအောင်ကျွန်တော်တို့ကြားနေရတဲ့အခက်အခဲတွေပြဿနာတွေနဲ့ဆရာမဟိုဟာတို့ဒေါက်တင်နယ်ဦးတို့တကယ်ဟိုဟာပေါ့လူပြည်သူလူထုတွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ဘယ်လိုမျိုးကွာမှုရှိသလဲဘယ်လောက်နှိစမှုရှိလဲ
ဟုတ်ကဲ့ကျမတို့အဲ့ဒီကုံဆိုတော့ကျမကမြောက်တကုံကရွေးတာပဲကျမတို့ဒီကုံမျိုးနဲ့လေးမျိုးနဲ့ပေါ့နော်မြောက်တကုံအရှိတကုံတောင်တကုံအဲ့ဒါတကုံစိတ်ကန်းလေးမျိုးနဲ့ပါပါတယ်ရှိပြီးသားနိုင်သားရဆိုတော့ခုရွေးသိချက်တာတွေပေါ့အဲ့တော့ဒီလိုကမြို့သိချက်တယ်ဆိုတဲ့ခါရီ58ကမြို့သိချက်တာကတာဂီတာတာဟုတ်ကမြောက်ကြိုင်ချက်ခဲ့တာအဲ့ဒါမြို့သိချက်ခဲ့တဲ့ဝင်ရေရွေးချက်ကဒီစနစ်တကျစဉ်းစားတော့တောင်းပန်လုပ်ပြီးတော့ချက်အောင်မဟုတ်ဘဲနဲ့အဲ့ဒီဟာတွေကကျူးကျော်နေတဲ့ဒီလိုမျိုးပြထုတ်ရှင်တဲ့ရည်ရွယ်ချက်နဲ့ချက်ခဲ့တာ။အဲ့တော့အဲ့လိုနဲ့တောင်းပန်ရင်မလုပ်ခဲ့ဘူး။လုပ်ခဲ့တဲ့အခါကျတော့မြို့အင်္ဂါရက်နဲ့ဒီရဲ့လမ်းနဲ့မဖောက်ခဲ့ဘူး။မြို့တကုံမြစ်စဖောက်ခါစားဒီအရှင်ဒီအရှင်ပြရတာကျမတို့ကရှင်းလန်းနေပဲရှိတယ်။အဲ့ဒါကရေးပေးဝေးကိစ္စရေးအစိုးရလောမကိစ္စရေးတကုံလုံးမထားဘူး။နောက်ပြီးတော့အိမ်ဆောက်တဲ့အခါလည်းကိုယ်စီရဲ့ကိုယ်ဆောက်တကယ်ကျမြို့တက်လုံမဲဆိုလို့ရှိရင်အစိုးရအနေပြီးအိမ်ကိုဆောက်ဆောက်ပြီးတော့ဒီဝန်ထမ်းတွေကိုချပြန်အောင်ဖြစ်ပါလေ။ကိုကြတော့သူကလမ်းကိုလေကိုကစားလမ်းဖောက်။နောက်မီးဆိုးစီပူဆိုးသေးတယ်။အဲဆိုတောင်းလမ်းဟိုလေသွားမယ်မီးတိုင်းတွေကသကောင်းစင်းနဲ့သွားတာ။အဲဆိုတောင်းလမ်း assessment နဲ့သွားမှာတောင်းလမ်း rule နဲ့သွားမှာမီးတိုင်းတွေဒီမီးတိုင်းပဲပြီးမီးတိုင်းဆိုလမ်းအရာသွားမယ်ဟာ။ဆဲနေရာမှာလူတွေလဲဆိုသကောင်းစင်းနဲ့မီးတိုင်းကိုဆဲခဲ့တာ။အဲ့တော့ကရေဆိုလဲခွေကျမတို့ကရေကြီးလာကိစ္စဆိုတော့ဒီဝတ်တဲ့ကိစ္စအခွင့်အရေးလုံးမပြီးပါဘူး။အဲ့တော့ဆရာကတောင်းပလင်ဆဆွေးကြတဲ့ကဘယ်နားမှာ business area လို့မြတ်ချာအတွက်ဘယ်လိုလုပ်မလဲအစိုးရရုံးပဲမှာထားမယ်ရဲစခန်းပဲမှာလုပ်မယ်ဈေးဘယ်လိုလုပ်မလဲတေးဘူးဆိုင်ဘယ်လိုလုပ်မလဲ education ကဘယ်လိုလုပ်မလဲဆိုတာချက်မစွန်းလာတော့အခုဆိုရင်ကျောင်းနေရာတွေမှာလူရဲဝင်းနေနေကြပြီနောက်ပြီးတော့ကစားဝင်းတွေပန်းညာတွေဆိုတာလည်းမရှိတော့အဲ့တော့မြေခွေးတွေကိုရသတ်မှတ်ထားတာကပျောက်သွားတယ်ငွေစုစည်းတဲ့ဟာတွေကလည်းမရှိဘူးနောက်တစ်ခုက transport problem အဲ့ဆိုတော့လူတွေကဒီ business area မြေထဲမှာရှိတယ်နောက်တစ်ကုံကိုပြရတယ်အဲ့မှာသွားရေးလာရေးဒုက္ခတွေရောက်တယ်အဲ့လိုစနစ်ပြရရှိရပေါ့နော်အစရမြို့စတီဆောင်ကလေးကအိတ်ပလန်နဲ့မလုပ်ခဲ့ကြဘူးနောက်ပိုင်းလိုက်ပြရတာတွေကဟိုပို့ပြီးတော့ခက်ခဲသွားတော့ဒီကြားထဲမြေရဲ့တစ်ခါဆက်ပြီးလေးတက်တယ်ဆိုတော့မြေမှာ ဟိုမြို့ပြင်မှာလည်းနေရာသေးတယ်ဈေးကလည်းထက်တဲ့တယ်ဆိုတော့နေရာမြေမရှိသလိုဖြစ်နေတယ်အတော်ကြီးဖြစ်နေတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်တစ်ဆက်ထဲမှာပဲဟုတ်ကဲ့ဟုတ်ကဲ့ဆရာဒေါက်တာကျော်လတ်ကိုကျွန်တော်အခုအလဲပေးကြပါလေဆရာဘက်ကပြောတော့ပြောတုံ့ပြန်စရာများရှိပါလားမသိပါဘူးဟု
တ်ကဲ့ဟိုသွားသွားပြောတဲ့ကုသလေကြီးပြောတဲ့ဟာဒီကုန်မှန်ပါလေပြီးခဲ့တဲ့အချိန်ကာလပေါ့လေဆရာမကြီးပြောတဲ့1959ခုနှစ်ပေါ့အဲ့ဒီနောက်ပိုင်းကစပြီးတော့ကျွန်တော်တို့မျိုးတိုးချဲ့တာတွေကလုတ်ခဲ့တဲ့ဟာတွေကအငြင်းရန်လုံးလုံးလုံးလုံးနဲ့လုတ်ခဲ့တဲ့အတွက်ကြောင့်မျိုးရေမြောင်းစီမံကိန်းလည်းမရှိလမ်းစီမံကိန်းလည်းတိကျမရှိလေတော့တောင်းနေလည်းပဲဒီချာအတိအဆုံးမရှိပါလေ။အဲဆောပြောတဲ့ဒီဟို screen area လို့ခေါ်တဲ့အစိမ်းမှန်ဆိုပြီးနေမီရယ်လည်းယော့ပြီးတော့လုပ်ခဲ့တယ်ဆိုတော့လက်ခံပါတယ်။ဒါကြောင့်မလို့ကျွန်တော်အခုလုပ်မယ်ဆိုလို့ရှိရင်တော့အဲ့ဒါဒီအပြည့်အစုံပါတဲ့စီမံကိန်းကိုလုပ်ဖို့ဆိုပြီးတော့ကျွန်တော်ကြိုးစားနေတာဖြစ်ပါတယ
်။ဟုတ်ကဲ့ဆရာ။ဆိုတော့ကျွန်တော်အခုဒါဆိုလို့ရှိရင်ဆရာကိုပဲတစ်ဆက်တည်းမေးလိုက်ပါဦးမယ်။ဆောဆောကကျွန်တော်မေးမယ်လို့စိတ်ကူးရှိတာလေး။အဲ့ဒါဘာလဲဆိုတော့အခုဆိုကြောင်ဆရာကတော့အစိုးရဖွဲ့တွေကတော့မဟုတ်ဘူးပေါ့။ဒါပေမဲ့ပညာရှင်တယောက်အနေနဲ့ရန်ကုန်မြို့စီမံသားရေးကော်မတီအကြံပေးနေတဲ့ပုဂ္ဂိုလ်ပဲဖြစ်တယ်ထားပါတော့။ဒါပေမဲ့ဟိုအခုလက်ရှိဆောဆောကဒေါက်တင်နွေဦးပြောသွားသလိုပဲလွတ်တော်မှပြောသွားသလိုပဲဒီပြဿနာတွေကတော့ရှိနေတယ်ပေါ့နော်။တဘောကသွာလာရေးအစရေဝတ်တာဆိုလို့ရှိရင်တော်တော်လေးကိုနစ်စင်အဲ့ဒီမှာဒေသခံတွေကြုံနေရတဲ့ပြဿနာပေါ့ဆိုတော့အဲ့ဒီဟာကိုရောလက်ရှိအနေအထားမှာဒီပြဿနာကိုမြို့သစ်ကတော့တည်ပြီးသွားပြီဒါကတော့ဒီပြဿနာတော့ပြေးလို့လဲရှောင်လို့လဲမရတော့ဘူးဆိုတော့ဒါကိုကဘယ်လိုဖြေရှင်းကြမလဲဆရာမြို့သစ်တည်တာတော
့မြို့မှာဆိုတော့ပြော306တတိယမှန်ရှိတဲ့ခြေထဲမှာကျွန်တော်တို့ရှိမှာ drainage plan လို့ခေါ်တဲ့ရေမြောင်းနေနဲ့ပတ်သက်ပြီးတော့ plan ရှိတဲ့နေရာ area အဖြစ်ကဆေးရခိုင်နှုံးလောက်မှာပဲရှိပါတယ်ကျန်တဲ့နေရာတွေမှာမှနာပြောလို့ရှိရင်တော့အဲ့တမျိုးလုံးမှရှိတဲ့ရေမြောင်းရဲ့ plan နေတောင်မှကျွန်တော်တို့ရှိမှာမရှိပါဘူး။အဲ့တော့မရှိတဲ့အတွက်ကြောင့်မလို့အဲ့ဒီကိုထိမ့်သိမ့်မှုဘာလို့ဆိုရလဲပဲအတော်လေးခက်ပါတယ်။အဲ့တော့ရန်ကုန်မြို့မှာလိုအပ်နေတာကတော့တမျိုးလုံးကိုချုပ်ပြီးကြည့်မဲ့ drainage and sewage plan ပေါ့နော်။ဒီရေမြောင်းစီမံကိန်းတွေနဲ့ရေဆိုးတစ်စီမံကိန်းတွေကိုရေးဆွဲဖို့ဆိုအပ်နေတယ်ဆိုတာရှင်းပါတယ်။သို့တော့ဒါတွေကကြီးကျယ်လွားကြီးတော့ခဏလုပ်ငန်းအားဖြင့်အတိုင်းအတာဖြင့်များလွားကြီးတဲ့အတွက်ကြောင့်အခုတော့စီမံတာယာကလုပ်ငန်းတဲ့လောက်ကကျွန်တော်တက်တဲ့စီဝေးမှာတော့သူတို့ဦးရဲပိုင်း9မြို့နယ်လောက်ကိုတော့အဲ့နားလောက်ကိုတော့စပြီးတော့ဒုတက်စူးစမ်းဖို့ဆိုရကောင်းအောင်လုပ်ဖို့ဆိုတော့စူးစမ်းနေတာဖြစ်ပါတယ်။ဒါကတော့ရေမြောင်းတဲ့ပတ်သက်တာပါ။ဒါပေမဲ့အများကြီးပေါ်လေလုပ်ချက်တွေကတော့အများကြီးရှိပါသေးတယ်။ဟုတ်ကဲ့ကျွန်တော်
ဟုတ်ကဲ့ခင်ဗျာကျွန်တော်အခုလေလိုက်မော်ကိုကိုဇော်ကိုဖိတ်ခေါ်ကြပါရခင်ဗျာတကုံမြောက်တကုံကကိုဇော်ဟိုကိုဇော်တို့ဟာဆိုလို့ရှိရင်လည်းမြို့သစ်မှာနေကိုကိုတိုင်းနေနေရတဲ့သူတွေဆိုတော့ကြုံတွေ့ရတဲ့အခက်အခဲတွေမြင်ရတဲ့ပြဿနာလေးတွေကိုပြောပါအောင်ဘယ်လိုများပါလိမ့်များရှိလဲ
ဟုတ်ကဲ့ခင်ဗျာခုနတော်တင်နေဦးပြောတယ်တော်တော်ပြည့်စုံသွားပါပြီဒါပေမဲ့ဟိုဖြည့်ဆွက်တင်လာလေးနည်းနည်းပဲရှိပါတယ်တကယ်တော့လေဟိုဒီမြို့သစ်တွေကခုနဟိုဒေါက်တာဆရာကြီးကပြောပါတယ်အမဟိုတောင်းပလန်မရှိဘဲနဲ့လုပ်ခဲ့တဲ့မျိုးတွေခရက်ခရက်လုပ်ခဲ့တဲ့မျိုးတွေဆိုတော့သူတို့တကယ်တော့ဒီမျိုးသစ်တွေကိုတည်ခဲ့တာကအဓိကကဟိုကျွန်တော်ထင်ရတော့နိုင်ငံရေးအရာဗျစစ်စစ်အာဏာအစည်းမှာဟိုဝန်ထမ်းတွေကိုလက်ထိုးဖို့ရယ်လာနောက်ပြီးတော့တခါလာမျိုးရဘောအစင်းစားအကျူးကျော်အများစုကိုဟလာမျိုးအစုံကိုဟုတ်ပြဖို့ရယ်ဆိုပြီးသူတို့လုပ်ခဲ့တာကတကယ်တော့လုပ်ခဲ့တဲ့နေရာမှာလည်းပဲဟိုမျိုးတွေဆိုရင်လေခွက်တွေကိုအခွက်ရိုက်ပြီးတော့ဟိုလမ်းမရှိဘာမရှိညာမရှိကိုယ့်အကူစင်ရဆိုပြီးတော့ပြစ်စလက်ခတ်ဟိုလုတ်ပေးလိုက်တာပဲလीအဲအဲ့ဒါကြောင့်မို့လို့သူတို့ဟိုတကယ်ကိုလူကြီးလူအပ်ချက်အရာတော့လောကဒါဟိုပညာရှင်တွေစနစ်တကျတွက်ချက်ပြီးတော့ဟိုစီစဉ်ဖန်တီးတာမဟုတ်ဘဲねအဓိကဟိုလက်ထိုးအေးပြီးရောဆိုပြီးတော့လုတ်လိုက်တဲ့ဟာမို့လို့ယနေ့ဒီတိုင်ကိုအဲ့ဒီခံနေကိုခံနေရတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်ကဲ့ပါ
ဟုတ်ကဲ့ကျွန်တော်တို့ကြားဘူးတာလည်းအဲ့လိုပါပဲလူတွေကိုတက်တုတ်ရိုက်ပြီးတော့အတင်းအဓမ္မပြောင်းရွှေ့ခိုင်းနေတော့ဘာလို့တော့ရှိကြတာပေါ့ဆိုတော့ကိုဇော်ပြောသလိုနိုင်ငံတစ်ဖက်ကနိုင်ငံရေးအရာလူတွေကိုခွဲထုတ်ခြင်းနဲ့အနေထားလည်းပါပါလိမ့်မယ်အဲ့ဒီကနိုင်ငံရေးအနေထားရပါတော့အခုကတော့အခြေအနေကတမျိုးပြောင်းသွားပြီပေါ့ဆိုတော့ကျွန်တော်အခုလေလိုက်မော်ကိုကိုနေဦးလင်းကိုဖိတ်ခေါ်ကြပါရခင်ဗျနေဦးလင်းရှိပါလားခင်ဗျဟု
တ်ကဲ့ရှိပါတယ်ခင်
ဗျဟုတ်ကဲ့ခင်ဗျဆွေးနွေးပါအောင်ခင်ဗျဟု
တ်ကဲ့ဆွေးနွေးပါအောင်ဆိုဒေါက်တာကျော်ထက်ပြောတာဒီအများစုကိုသဘောတူပါတယ်ဒေါတင်လည်းဦးပြောတာလည်းကျွန်တော်လက်ခံပါတယ်ကျွန်တော်ကစင်ကာပူအတွေ့အကြုံလေးကိုပဲကျွန်တော်ပြောပြချင်ပါတယ်အဲ့ဒါမှလည်းရန်ကုန်ကလူတွေပို့ပြီးတော့မြင်သာမယ်လို့ထင်တာပေါ့နော်ရန်ကုန်ကအနေထားကိုယ့်အကူဟုတ်နေတာနဲ့ဆိုင်သူများလောက်တာပဲလို့လဲဆိုတော့ကြည့်လို့ရမှာပေါ့နော်ကျွန်တော်စင်ကာပူ94ခုနှစ်ကရောက်ပြီးတဲ့အခါမှာဒီ
ဝူလန့်ဆိုတဲ့မြို့ဟာမရှိသေးဘူးကြာဥမာတခုတင်ငန်းကျုံလိုမျိုးပဲပေါ့ဗျာသူတို့စီမှာမလုပ်လဲဆိုတဲ့အခါကျတော့အဲ့ဒီဧရိယာကြီးတစ်ခုလုံးကိုမြို့တစ်ခုကဆောက်တာမြို့တစ်ခုဆောက်တဲ့အခါမှာခုနပြောတဲ့ drain system တွေ water system တွေဟလား electrical system တွေအားလုံး integrated လုပ်ပြီးတော့ကျောင်းလေးရောဆေးရုံလေးရောဘာလို့တကယ် master plan လုပ်ပြီးတဲ့အဲ့ဒီနေရာမှာအစ်ဆောက်လိုက်တယ်ဆောက်ပြီးတဲ့အခါမှာသူတို့လူတွေကိုဟလားရှင်ပြောရင်နေဖို့စီစဉ်လိုက်တယ်ပေါ့ဗျာအဲ့တော့9နှစ်လောက်ကြာတယ်အဲ့ဒီအခါမှာဒီ transportation system တွေပါတခါတည်း MRT system တွေအရင်တော့ဝူးလင်းဆိုတာ MRT မရောက်ဘူးရေချွန်းစီပဲရှိသေးတယ်နော်ဝူးလင်းလို့ဆိုတာဗမာ engineer တွေလည်းအဲ့ဒီမှာလာဆောက်တဲ့အချိန်မှာပါတယ်အင်ဂျင်ဆောက်တဲ့အချိန်မှာလည်းပါတယ်ဆိုလိုတဲ့အခါကျတော့သူတို့လာဆောက်ပြီးတော့ master plan နဲ့လာဆောက်ပြီးတဲ့အခါကျတဲ့အခါကျတော့အားလုံးပြီးပြီဆိုဒီမှာလူတွေတယောက်ပြီးတယောက်ပြီးတယောက်ပြီးအောင်တော်စုတော်စုရွှေ့လိုက်တဲ့အခါမှာလူတွေလည်းစိတ်ကြည်ကြင်နဲ့နေရတယ်ဟလားနော်နိုင်ငံတော်အနေနဲ့ကလည်းသူ၅နှစ်ရင်းပြီးတဲ့အခါကျတော့ဘန်ဒါရီပြန်ပြီးတော့ဝင်လာတယ်ကြီးလိုက်တဲ့အခါမှာစင်ကာပူကဘယ်နေရာကြီးကြီးဘယ်ရက်ွက်ကြီးကြီးစတန်ဒတ်တစ်ခုနဲ့တကယ်ကိုကြီးလို့ကောင်းတဲ့မျိုးတစ်မျိုးဖြစ်လာပါတယ်အဲ့တော့ခုနပြောလို့ပေါ့ပြီးခဲ့တာတွေကိုကျွန်တော်တို့ပြောနေရင်တော့အပြည့်ကမဆုံးတော့ဘူးနောက်လုံးပဲအခါမှာနိုင်ငံတော်ရဲ့ image တခုခုနောက်ဆိုရင်ကျွန်တော်တို့ကဒီမိုကရေစီစနစ်ဖြစ်ပြီးပဲဆိုပါစို့နောက်ကနှစ်30ကြာရင်အဲ့ဒါတွေလာရင်ဒီတိုင်းပဲမထူးတဲ့အတိုင်းကြီးဖြစ်ရင်တော့ကျွန်တော်ထင်တယ်ကျွန်တော်တို့တွေကအလကားလူတွေလို့ပဲကိုယ့်ကိုယ်ကိုသဘောထားလိုက်ပါအဲ့တော့အဲ့လိုမှမဟုတ်ပဲနဲ့နောက်နှစ်30ကြာလိုက်ကိုသားသမီးကိုဆွေမျိုးသားချင်းတွေလက်ထိုက်လာရင်ဟာဗမာပြည်အရန်ငှပါလားလို့ညင်းစေပြင်တော့အဲ့လိုစနစ်လေးစနစ်တူကြလေးနဲ့တော့ရင်ပိုကောင်းမယ်လို့ကျွန်တော်ကထင်ပါတယ်ဒုတိယတစ်ချက်ကတော့ developer ဆိုတဲ့ကိစ္စစင်ကာပူမှာ developer ဆိုတာကသူ့ရဲ့ကိုနိုတို့ဘာတို့မြေကြီးကိုဝယ်ပြီးတော့သူကိုယ်ပိုင်ဆောက်တဲ့ကိစ္စကိုပဲလုပ်တာအများပြည်သူနဲ့ပတ်သက်လို့ရှိရင် HDB ရဲ့ control အောက်မှာ tank fighter တွေကိုပေးပြီးလုပ်တာပဲဖြစ်တယ် developer တွေကိုလည်းမအပ်ပါနဲ့ developer တွေကိုအဲ့လေကျွန်တော်တို့ပြည်သူတွေစင်ရင်းရဲ့စင်ရင်းနေဦးမှာပဲချမ်းသာတဲ့လူကပိုချမ်းသာတော့အောင်မှာပဲအဲ့လိုပဲမြင်ပါတယ်မဟုတ်တာတွေလည်းသူတို့ရောလို့ဟုတ်မှာပါဟုတ်ကဲ့
ဟုတ်ကဲ့တ
တိယတစ်ချက်ကတော့တတိယတစ်ချက်ကတော့ဒီစင်ကာပူ government မှာဘာရှိလဲဆိုတော့တပ်ပါတီအနေနဲ့ရှိတယ်တပ်ပါတီက inspecting နဲ့လုပ်တယ်တပ်ပါတီရဲ့အဆုံးပြတ်တိုင်းနဲ့လိုင်းတာဆိုလိုတဲ့အခါကျတော့ဗမာပြည်မှာကျတော့အစိုးရကပဲသူကပဲလုခိုင်းတယ်သူ့လူပဲလုခိုင်းတယ်သူကပဲစစ်တယ်သူကပဲဟုတ်တယ်အစိုးရကတခုလုံးပတ်ပတ်လေပေါ့နော်ဟို48ခုကနေခုနောက်ဆောက်ကိုကြည့်လိုက်နော်သူတို့ကြီးပဲလုံသွားတယ်အောက်ခြေရသူကငင်းများငင်းများဖြစ်ပြီးတော့ပဲပြန်ခဲ့တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ပြင်ရာရှိတာဟိုဒီနေ့ကစပြီးတော့ဒေါက်တာကျော်ထက်တို့ပညာရှင်တွေရှိသလိုနော်အကောင့်တင်ဖော်မဲ့လူတွေကိုလည်းစနစ်တကျအမြင်သိနဲ့အလုံးလုံးကြပါလို့ကျွန်တော်ကတော့တိုက်တွန်းခြင်းပါခင်ဗျ
ာဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ဆရာဒေါက်တာကျော်သက်ကိုအကျော်လက်ကိုအလက်မပေးခင်ပါဒေါက်တင်နေဦးကိုတခါပြန်ပြီးတော့လေလိုင်းမှာဖိတ်ခေါ်ခြင်းပါခင်ဗျာ
ဟုတ်ကဲ့ပြော
ပါဟုတ်ကဲ့ခင်ဗျာဆိုတော့ဒေါက်တင်နေဦးရေဆိုတော့အခုကြားနေရပြီပေါ့ဒေါက်တင်နေဦးလည်းကိုယ်တိုင်လည်းတွေ့နေရတယ်ကိုဟိုဆိုတော့ဒီဟာကိုရောဘလို့လုံရင်ကောင်းဟိုပေါ့နိုင်ငံရေးအမြင်ပေါ့နော်လွတ်တော်မှတယောက်ရဲ့အမြင်နဲ့ပေါ့ပညာရှင်ရောပညာရှင်တပိုင်းမြင်တာတခါနာပေါ့ဒေါက်တင်နေဦးအမြင်ရောဘလို့ရှိတယ်ဒါတော့ဘလို့လုံကြရင်ကောင်းမလဲအခုလက်ရှိကြုံတွေ့နေရတဲ့ဒီရေကြီးတဲ့ကိစ္စတို့မိမိရတဲ့ကိစ္စသွားရလာရခဲ့တဲ့ကိစ္စမျိုးတွေတော့ဘုရဲ့၃နာရီလောက်ကြာတယ်လို့ဆိုတာလေးကို
အဲ့ကအစ်ကျွန်တော်တို့ကအဲ့ဒီဟာကိုကျွန်တော်အရင်စဉ်းစားရပုံနဲ့ဆိုရည်စည်းလာစဉ်းစားနေဆိုကျွန်တော်ကလာတဲ့အဲ့ဒီဝီခေါ်ပြီးလုံးလုံးကြတယ်အဲ့တော့ဝီခဏလေးအကုန်ပါတယ်အဲ့မှာဟိုတိုင်းအင်ကလည်းသူကအဲ့ဒီရေတုတ်ဖို့ရေတုတ်ဖို့တဲ့ဆက်မောင်းဖို့တစီဆရာကဆက်ဖို့ရေအိုးအေးပါတယ်အဆုံးပါတာပေါ့နော်အဲ့ဒီခါမှလည်းအဲ့အိုးရင်ရဲ့အဓိကတာဝန်ယူရကပေါ်ဝါပွိုင်းနဲ့ပြောတာပေါ်ပြည်ဘယ်လောက်ရခိုင်လုံးပြီဆိုပြောတာအဲ့ကျွန်တော်ကတော့ပြောတယ်သူပြောတဲ့အဲကြောင်းမြန်ယူရမယ်ခု66ရာခိုင်လုံးပြီဆိုလို့ရှိရင်သူရာခိုင်လုံးမပြီးသေးနဲ့၄ရာခိုင်လုံးပြီတာတော့ဖြစ်နိုင်မယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကြီးကကြီးပြည့်တယ်လေအဲ့တော့သူကမာရီပတ်စံဒီကလည်းကုံတော့မေးသူရစီကလည်းကုံတော့မေးကြီးကမကြသွားဘူးအဲ့လိုပြဿနာကြီးဖြစ်တာပေါ့အဲ့တော့ကျွန်တော်တို့ကတတ်ပါကြီးဆိုရရှိတယ်အင်ဂျင်နီယာကနေအင်ဂျင်နီယာကောင်ကြီးခေါ်ထားတာရှိတယ်အဲ့ကျွန်တော်တို့ကတတ်ပါကြီးကကျတော့အဲ့အစီအစဉ်ကျွန်တော်တို့အစီအစဉ်ကြီးရဲ့ခါကျအဲ့တတ်ပါကြီးကကျွန်တော်ကကျွန်တော်တို့ကိုယ်စားလေးနဲ့မျိုးမျိုးခါရပ်ပြအခါတွေပြန်သွားတယ်၆မျိုးနဲ့၆မျိုးပြန်သွားတဲ့ခါကျတတ်ပါကြီးနေသဆိုင်ရာဝန်ကြီးဌာနတွေကတခါပြအစီအစဉ်ဆက်လုပ်ကြတယ်အဲ့ဒီခါကျတော့လေဘာဖြစ်ပြန်လဲဆိုတော့၆ကန်ထိုက်ပြီး
ဆက်တော့ပြီးတယ်ခုတော့ဟိုတတိယပြောတဲ့ပုဂ္ဂိုလ်ကြီးစေကိုအကြောင်းပြောစွန့်လို့ဒီမှာကအဲ့လိုပေါ်ဆုံးရှိရတဲ့အဲ့ကျောက်ရက်ဆက်တော့ကိုယ်ကြီးကိုစက္ကန့်ထိုက်ပြီးပြီးအဲ့စက္ကန့်ထိုက်တဲ့ဆက်တော့တစ်လက်ကလုတ်တော့ဒီမှာတော့အခုရေကျော်မြောင်းဘော့စကာဘတ်လို့ခေါ်တဲ့ဒီလေးပြောတဲ့ဟိုမြောင်းလေးကြီးဟိုစကားအတူလေးဆိုတာရှိတယ်ဒီမြောင်းလေးကိုကျော်အဲ့ဘော့စကာဘတ်ဒီမှာတော့ကောင်လေးမျိုးလေ1900တောင်ချပေးထားတယ်ကျမများတော့ငါဆို965ဘူးချတယ်965ဘူးဆိုတကူရဲ့လို့လေ964ဘူးဆိုလုံးကဒီတိုင်းမျိုးလူရသွားရင်လည်းပိုဖက်ဆဲသွားတော့ပုံကြီးတွေပါလဲရှင်နေတယ်မှာတက်လိုက်ဆင်းလိုက်ဒီသွားပြီးတော့အဲ့ဒီမိုးတွေကပိုဒုက္ခရောက်ကြတယ်ဆိုက်ကားတွေလည်းသွားလို့မရကိုင်းလည်းသွားလို့မရစမှာသွားလို့ရသေးတယ်သူတို့ကစက်တန်ထိုက်ပြီးရဲ့ကုမ္ပဏီကသူစလက်ကလုပ်လို့ဒီတိုင်းမျိုးဖြစ်လာကျမလည်းပြောအောင်တော့များလာပါဘူ
းဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်အော်နောက်ဆုံးကိုဟိုဆရာကျော်လက်ကိုတော့ကျွန်တော်ဒေါက်တာကျော်လက်ကိုတော့လည်းလည်းပေးမှာပါကိုဇော့ကိုလည်းတခွန်းလေးကျွန်တော်မေးချင်ပါတယ်ပြည်သူတယောက်အနေနဲ့အဲ့ဒီမှာနေရတဲ့မြို့တစ်မှာနေရတဲ့ပြည်သူတယောက်အနေနဲ့ဘာကိုဖြစ်စေချင်တာဘာကိုဖြစ်စေချင်တယ်လဲဗျသဘောကဟိုခတ်တူတူလေးစက္ကန့်20လောက်ဟိုဘာကိုဖြစ်စေချင်လဲဆိုတော့
ဟိုရေမကြော်ဘူးပေါ့ဗျာတွားရလာတာလေးဒီတဲ့ပုံကြီးအဆင်ပြေမယ်ပေါ့ဗျာဒီလောက်ဆိုရင်
ဟုတ်ကဲ့ဆရာဆရာဒေါက်တာကျော်လက်ကိုကျွန်တော်နောက်ဆုံးလည်းပေးချင်ပါတယ်ဆရာကြီးအခုဆိုတော့မြို့သစ်စီမံကိန်းနေစောက်တဲ့အင်အားစီမံကိန်းနေလုတ်တယ်ဆိုလို့ရှိရင်မြို့သစ်တော်မဟုတ်ပါဘူးအင်အားစီမံကိန်းအစ်တွေပါလည်းလုတ်ပြီဆိုလို့ရှိရင်လည်းအဲ့လိုမျိုးစောစောပြောခဲ့ကြသလိုပေါ့ဈေးကစားတဲ့သူတွေကလည်းရှိနေတော့တကယ်တကယ်လိုအပ်တဲ့သူတွေအတွက်ကြတော့ဈေးတွေကတဖြည်းဖြည်းတဖြည်းဖြည်းနဲ့ကြီးကြီးသွားတော့လိုက်မဝယ်နိုင်မလိုက်နိုင်ဘူးလို့ဖြစ်နေတယ်ဆိုတော့စောစောဆရာပြောခဲ့တဲ့စီမံကိန်းကရောဆရာဟိုဒီအစိုးပြထားတဲ့စီမံကိန်းပေါ့လေအဲ့ဒါကဘယ်လောက်လောက်ကြာမယ်ထင်လဲဆရာဒီဒီဟာအကောင့်ထဲဖော်ဖို့အတွက
်အဲတတော့ကျွန်တော်ကသုံးပြပိုင်ခွင့်မရှိပါဘူးအခုလက်ရှိကျွန်တော်မြင်နေတာကတော့ရန်ကုန်မြို့ကိုဟိုတလော့စီကအနောက်တောင်ဘက်ခြမ်းမှာတိုးချင်မယ်ဆိုပြီးတော့ပြောလိုက်တယ်အဲ့ဒါကိုသတ်တော်ကိုယ်စားလှယ်တွေကဝိုင်းပြီးကန့်ွက်တော့ပြက်သွားတယ်ပေါ့ဆိုတော့ကျွန်တော်ဘက်ကပြန်မြင်တာလည်းပဲအဲ့နေရာကိုတိုးချဲ့တယ်ဆိုတဲ့ကိစ္စကလုံးဝအသေးပဲမရှိတဲ့ကိစ္စကျွန်တော်တို့ကတရားကြီးတစ်ခုလိုနေမဲ့ကိစ္စဆက်ဆံအများကြီးကိုမဲ့ကိစ္စမှာအဲ့နားဘက်ကတော့မတိုးချဲ့သေးပါဘူးအဲနောက်ပြီးတော့ဒီနေရာပဲဖြစ်ဖြစ်တိုးချဲ့တိုးချဲ့ဆိုတော့သတ်တော်ကိုယ်စားလှယ်ကြီးတွေလည်းပြောသွားကြတယ်အားလုံးကလည်းပြောသွားကြတယ်ဒီတိကျတော့စီမံကိန်းပေါ့ရေမြောင်းစီမံကိန်းလမ်းစီမံကိန်းတရားစစ်စီမံကိန်းရေပီးစီမံကိန်းအဲ့အရာမရှိအဲနဲ့တော့မလုပ်တင်ပါဘူးဟု
တ်ကဲ့ဆရာ
အခုလက်ကြီးကတော့ကျွန်တော်မြင်နေတော့ရန်ကုန်မြို့ကိုတိုးချဲ့မယ်ဆိုလို့ရှိရင်တော့အဲ့ဒီအေက16000ရှိတဲ့နေရာကတော့အဆင်သင့်ပါပဲလုပ်မယ်ဆိုရင်အဆင်သင့်မယ်လုပ်လို့ရပါတယ်ဆရာပဲကျွန်တော်ပြောပြရစ
ဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ်ခင်ဗျအခုပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျ
သောဝင်းလိုက်အစီအစဉ်ပြီးထုတ်လို့သူမတ်စုမွန်နဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းထ ਾਇ ရိုက်လေးလိုက်အစီအစဉ်ပဲဖြစ်ပါရရှင်။ VOE ရဲ့အင်္ဂါနေ့ညချမ်းအစီအစဉ်ထုတ်လင်းချက်တွေကတော့မကြခင်မှာပြီးဆုံးတော့မှာမို့လို့အခုကတော့ကြံနေသေးတဲ့အချိန်တွင်မှသတင်းအကျဉ်းချုပ်ကိုမတ်အေးတန်နာကျော်ကကြေညာပေးပါအောင်ရှင
်။ American ပြည်အောင်စုမှာ2017စက်တင်ဘာအကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်း American ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့စစ်ဆေးမေးမြန်းမှုနီးစစ်တင်တွေနဲ့ပတ်သက်တဲ့အစိုးရကစားတစားကိုအထက်လွှတ်တော်မှဒီကနေ့ထုတ်ပြန်မှုရှိပြီးတော့နိုင်ငံရဲချားကအမေရိကန်တန်တမာရေးရာအစအုံတွေစစ်ဖက်ဆိုင်ရာစခန်းတွေကိုလုံခြုံရေးတွန်းပြင်ထားပါသေးတယ်။စာမျက်နှာ6000ပါတဲ့အစိုးရကစားမှာအခန်းချင်းထဲမှာချုပ်နှောင်ထားတာအေးအေးပြေအောင်ထားတာရင်းနှီးသလိုခန်းစားရအောင်လို့ရင်မွအောင်လုပ်တာစတာတွေလိုမျိုး CIA ရဲ့ပြင်းထန်တဲ့နည်းလမ်းတွေနဲ့စစ်ဆေးမေးမြန်းမှုတွေကိုအသေးစိတ်ဖော်ပြထားတယ်လို့ဆိုပါသေးတယ်။အီရန်နိုင်ငံမှာ IS စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အတွက်အမေရိကန်ပြည်အောင်စုအနေနဲ့လေကြောင်းတိုက်ခိုက်မှုတွေပို့လုပ်ပေးဖို့အီရတ်ကိုမကြေညာဘဲနဲ့ရောက်ရှိလာတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ကိုအီရတ်ဝန်ကြီးချုပ်ကတောင်းဆိုသွားပါတယ်မြန်မာနိုင်ငံမှာတနိုင်ငံလုံးတိုင်းတာနဲ့နိုင်ငံတကာအစ်စ်မီမြေမြုံမိုင်းရှင်းလင်းရေးဌာနတခုဖွင့်လှစ်နိုင်ရေးကိစ္စမှာမြန်မာအစိုးရကနှောင့်နှေးနေတယ်လို့အမေရိကန်ပြည်ထောင်စုကအဝေဖန်လိုက်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့မြေမြုံမိုင်းရှင်းလင်းရေးဆိုင်ရာပညာရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ပေမဲ့လည်းတကယ့်ဒေသတွေကိုတွားရောက်ပြီးတော့ကွင်းစင်းဆောင်ရွက်ဖို့မြန်မာအစိုးရရဲ့မူဝါဒတွေအရတည်ဝင်တွားရောက်ဆောင်ရွက်လို့မရဘူးလို့အမေရိကန်နိုင်ငံသားဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာပြောထားပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတန်တာကျော်ကြေညာပေးခဲ့တာပါဒီညအတွက်အစည်းအဝေးထုတ်လို့ရမှုကတော့မတ်စုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဘက်စကိုဘောလာဖြစ်ပါတယ်ရှင်ဗီယိုအမေရိကန်အတံမနဲ့ခင်းမြန်မာဘာသာအစည်းအဝေးကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမ်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဗီယိုကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.